From the Voice of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်မေလ13ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇုံလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ Israel နဲ့ Hamas တို့ Gaza မှာတိုက်ပွဲတွေပြင်းထန်နေပါတယ်။ Indonesia က Ibu မိတောင်ပေါက်ကွက်မှုဖြစ်ခဲ့ပါတယ်။မြန်မာနိုင်ငံအတွက်ထိုင်းနိုင်ငံကပေးတဲ့အကူအညီတွေကိုလုံခြုံရေးအခြေအနေအရဆိုင်းငံ့ထားပါတယ်။ဒီသတင်းတွေအပါအဝင်တခြားထိတန်းရောက်သတင်းတွေကိုတော့မဆုမွန်နဲ့အတူတင်ပြပေးပါပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စကိုင်းတိုင်းမြင်းမှုမြို့နယ်ကဖုန်ကြီးကျောင်းတစ်ကျောင်းထဲမှာထွက်ပြေးခိုလုံနေတဲ့အသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်အရသာပြည်သူ30ကျော်ကိုစစ်ကောင်စီတပ်နဲ့ပြူစောထီတွေကပစ်ခတ်တပ်ဖြတ်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်ပြောပြတာက
နောက်တစ်ခါမင်းတို့ရွာကိုလူပါတတ်မှာတို့ပြောပါဒုတိယတကြိမ်ကျွန်တော်တို့ရွာကိုထက်ဝင်ပြီးရှို့တာပေါ့ဗျာပြီးရှို့ပြီးတော့လူတွေပါအကုန်တတ်သွားတာတို့က
ဒီသတင်းအပြည့်စုံနဲ့အတူတနင်္လာနေ့တိုင်းတဝဲမြို့အဝင်စစ်ဆေးရေးဂိတ်တစ်ခုကို PDF ကာကွယ်ရေးတပ်ဖွဲ့တွေကဒီကနေ့ပစ်ခတ်ခဲ့တဲ့သတင်းနောက်ကချင်ပြည်နယ်တွင်းကမန်စီနဲ့မိုးမောက်ပါဝင်ကုံတယ်ရေးအရရေးပါတဲ့မြို့တွေကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေဆက်ပြီးတော့သိမ်းယူနိုင်မှုစ조사နေတဲ့စစ်ရေးအခြေအနေဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့အတူပြောပြပေးပါမယ်ရှင
်။ Israel နဲ့ Hamas အကြား Gaza တောင်ပိုင်းမှာရှိတဲ့ Rafah မြို့အပါအဝင်ဂါဇာကမ်းမြောင်မှာဒီကနေ့တိုက်ပွဲတွေပြင်းထန်နေပါတယ်။စစ်ပွဲတွေပြီးသွားတဲ့အခါပါလက်စတိုင်းဒေသတလျှောက်မင်းမဲ့စရိုက်ဖြစ်လာမှာဆိုရင်လည်းအတွက်လူဦးရေထူထပ်တဲ့ရာဖာမြို့ကိုဝင်ရောက်တိုက်ခတ်ခြင်းမပြုဘဲအမေရိကန်ကသတိပေးနေတဲ့ကြားကပဲအစ္စရေးရဲ့ခြေလျင်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်နေတာပါ။ရာဖာမြို့ဟာဟာမတ်စ်တို့ရဲ့နောက်ဆုံးခြေကုပ်စခန်းမြို့ဖြစ်တယ်လို့ဆိုပါတယ်။ဂါဇာကမ်းမြောင်မြောက်ပိုင်းဒေသတွေမှာလည်းတိုက်ပွဲတွေဖြစ်ပေါ်နေတဲ့အကြောင်း AFP သတင်းမှရေးပါတယ်။ဂါဇာမြောက်ပိုင်းဂျဘလီယာဒုက္ခသည်စခန်းနဲ့ဇိတ်ထွန်းအရတ်တီအပါအဝင်ရာဖာမြို့အရှိတ်ဘက်ပိုင်းမှာရဟန်းရင်နဲ့လေကြောင်းကနေတက်ခိုက်တာအမြောက်တင်နဲ့ပြတ်ခတ်တာတွေရှိခဲ့ကြောင်း AFP မှာရေးပါတယ်။အခုလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်ရာဖာကနေထွက်ပြေးလာသူဒုက္ခသည်36,000ရှိနေပြီဖြစ်ပြီးဒီလူတွေအတွက်ဘေးကင်းလုံခြုံတဲ့နေရာမရှိတော့အောင်ဖြစ်နေပြီလို့ဂါဇာကပါလက်စတိုင်းနေအရေးကိုကူညီဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂအေဂျင်စီ UNRWA ကပြောပါတယ်။မနေ့ပြန်မေလ14ရက်နေ့မှာကြာရောက်တဲ့အစ္စရေးလွတ်လပ်ရေးနေ့မတိုင်ခင်တိုက်ပွဲတွေပြင်းထန်နေတာပါမနေ့အောက်တိုဘာ9ရက်နေ့မှာဟာမတ်စ်ကအစ္စရေးကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့တာအခုဆိုရင်9လကျော်လာပြီဖြစ်ပါတယ်ခင်ဗျာ
ရုရှားနိုင်ငံဘက်ဂရော့ဒေတာတွင်ကလောင်စာဆီတူလောင်ယုံနဲ့လျှက်စစ်တရားပေးဌာနတွေကိုတိုက်ခိုက်ခဲ့တယ်လို့ယူကရိန်းလုံခြုံရေးအရာရှိတွေရဲ့ဒီကနေ့ပြောကြားချက်ကိုကိုးကားပြီးတော့ AFP သတင်းမှာဖော်ပြပါတယ်။နှစ်နိုင်ငံနယ်စပ်ဒေတာတစ်လျှောက်မှာရှိတဲ့ပြစ်မှတ်တွေကိုနှစ်ဖက်စလုံးကပြီးခဲ့တဲ့သတင်းပတ်အနည်းငယ်တွင်ကအရှိန်မြင့်ပြီးတော့တိုက်ခိုက်လာနေကြတာမှာတော့ယူကရိန်းရဲ့လောင်စာစွမ်းအင်ဆိုင်ရာအခြေခံအဆောက်အဦတွေလည်းတော်တော်လေးကိုအထိနာခဲ့ပြီးဖြစ်ပါတယ်။ယူကရိန်းရဲ့အခုနောက်ဆုံးတိုက်ခိုက်မှုနဲ့ပတ်သက်လို့ဘက်ဂရော့ဒေတာမှာရှိတဲ့ရုရှားတာဝန်ရှိတဲ့သူတွေဘက်ကတော့သတင်းတစုံတရာထုတ်ပြန်ခြင်းမရှိပါဘူး။ဒါပေမဲ့လီပစ်မြို့မှာရှိတဲ့ဒေတာအုပ်ချုပ်ရေးမှုကတော့လျှက်စစ်တအားဖြန့်ချီရေးဌာနထိခိုက်ပျက်စီးသွားတယ်ဆိုတာကိုထုတ်ဖော်ပြောဆိုပေမဲ့တခြားအသေးစိတ်ကိုတော့ထည့်သွင်းဖော်ပြတာမရှိပါဘူး။ဒီတော့တွင်မှာပဲယူကရိန်းတို့ပြစ်လွှတ်လိုက်တဲ့ drone ယာဉ်32ဒဇင်းနဲ့ဒုံးကျည် 16 ဆင်းကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်ဆိုတာကိုရုရှားကာကွယ်ဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ယူကရိန်းတို့ကနှစ်နိုင်ငံနယ်စပ်မှာရှိတဲ့ Belgorod ဒေတာကိုပစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာလို့လည်းဆိုပါတယ်ရှင်။
တောင်တရုတ်ပင်လယ်ပြင်တဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုတွေတဲကတစ်ခုဖြစ်တဲ့ဆာဘီနာရှိုးကျွန်းမှာတရုတ်နိုင်ငံကတည်ဆောက်ရေးလုပ်ငန်းတွေမလုပ်နိုင်အောင်ဖိလစ်ပိုင်ကမ်းခြေဆောင်တပ်ကစောင့်ကြတားဆီးသွားမယ်လို့တနင်္လာနေ့မှာပြောပါတယ်။တရုတ်ကကျွန်းစုတစ်ခုတည်ဆောက်နေတယ်လို့ဖိလစ်ပိုင်တွေကဆွဆွဲပြောဆိုတဲ့ဆာဘီနာရှိုးကျွန်းမှာကမ်းခြေဆောင်တပ်တင်ပေါ်နှစ်ဆင်နေရာယူစောင့်ကြနေတဲ့အကြောင်းဖိလစ်ပိုင်ကမ်းခြေဆောင်တပ်ဖွဲ့ကစနေနေ့ကပြောဆိုပါတယ်။တင်ပေါ်နှစ်ဆင်ကျွန်းမှာနေရာစပြီးချထားတဲ့အေပီလာလေပိုင်းကလေးကတဲတောင်တွေပေါ်မှာတန်တာကြောက်တွေကိုဖျက်ထားတဲ့အပြက်စီးပုံအရွယ်အစားအမျိုးမျိုးတွေ့ရတယ်လို့လည်းပြောပါတယ်။ ဖိလစ်ပိုင်ရဲ့တည်ထောင်စီးပွားရေးဆောင်အတွင်းမှာရှိတဲ့ဒီဆာဘီနာရှိုကျွန်းဟာစကင်သောမတ်ရှိုကျွန်းမှာရှိတဲ့ဖိလစ်ပိုင်စစ်သည်မော့အဟောက်မှာချထားတဲ့မြေပြင်တပ်တည်စီကိုထောက်ပို့လုပ်ငန်းတွေဆောင်ရွက်ပေးနေတဲ့သင်္ဘောတွေစုံတဲ့နေရာလေးဖြစ်ပါတယ်ဒီလပိုင်းနဲ့အတွင်းတောင်တရုတ်ပင်လယ်ထဲတရုတ်နဲ့ဖိလစ်ပိုင်ကမ်းခြေဆောင်သင်္ဘောတွေမကြာခဏထိတိုက်ရင်ဆိုင်မှုတွေဖြစ်ခဲ့သလိုတရုတ်ဘက်ကဖိလစ်ပိုင်သင်္ဘောတွေကိုရေပိုက်ကြီးတွေနဲ့ထိုးပြီးဟန်တားခဲ့တဲ့လို့ရတဲ့ကြောင်းတင်းမာမှုတွေရှိနေတာပါတရုတ်ကမ်းခြေဆောင်တပ်တွေဆာဘီနာရှိုကျွန်းမှာတိဆောက်ရေးလုပ်ငန်းတွေလှုပ်ဖို့ကြိုးစားနေတာကိုပိတ်ပင်တားဆီးသွားမယ်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်ပြောခွင့်ရဂျေးတာရီယဲလာကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ခင်ဗျာ
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာသူ့ရဲ့ဝန်ကြီးချုပ်တတိယတက်တန်းအတွက်ကွန်ဂရက်ပါတီကိုဥဆောင်ပြီးတော့အတိုက်ခံပါတီတွေအားလုံးနီးပါးစုပေါင်းဖွဲ့စည်းထားတဲ့မဟာမိတ်ညွန်ပေါင်းအဖွဲ့တွေနဲ့အကြိမ်နဲ့ရှင်ပြိုင်နေရပါတယ်။အတိုက်ခံကွန်ဂရက်ပါတီဥဆောင်တဲ့ညွန်ပေါင်းအဖွဲ့တွေကမွတ်စလင်တွေအတွက်လူမှုဖူလုံရေးအကျိုးခံစား권တွေကိုတိုးပေးဖို့လှုံ့ဆော်နေတယ်လို့ဝန်ကြီးချုပ်မိုဒီကသူ့ရဲ့မဲဆွယ်စည်းရုံးပွဲတွေမှာပြောနေပါတယ်။မျိုးနွယ်စုတွေနဲ့ဟိန္ဒူတွေရဲ့ခံစား권ကိုခွဲဝေပေးဖို့ကွန်ဂရက်ပါတီကနေစ조사နေကြောင်းပြီးခဲ့တဲ့လတုန်းကလည်းဝန်ကြီးချုပ်မိုဒီပြောခဲ့တာဖြစ်ပါတယ်ကွန်ဂရက်ပါတီကဒီဆွဆွဲချက်တွေကိုညှင်းဆိုပြီးတော့မဟာမိတ်အဖွဲ့ရဲ့အပြောင်းလဲကိုဝန်ကြီးချုပ်မိုဒီအနေနဲ့တုံ့လုံနေတယ်လို့ပြောပါတယ်စစ်တမ်းနေအရာမဲဆန္ဒရှင်တွေကတော့အလုတ်လက်မဲ့ပြဿနာနဲ့ကုံစင်းနှုံမြင့်တက်နေတဲ့အပေါ်စိုးရိမ်နေကြပါတယ်တနင်္လာနေ့တုန်းကတော့ပြည်နယ်နဲ့ဗဟိုအစိုးရကဓာတ်ရိုက်အုပ်ချုပ်ခဲ့တဲ့ဒေသ10ခုမှာလွှတ်တော်အမတ်နေရာ96နေရာအတွက်ရေကောက်ပွဲကျင်းပမှာဖြစ်ပြီးတော့မဲပေးခွင့်ရှိသူက128တန်းကျော်ရှိပြီးတော့နိုင်ငံရဲ့တောင်ပိုင်းအရှေ့ပိုင်းတီလန်ဂါနာအန်ဒရာပရာဒေ့စ်အုတ်ဒိတပြည်နယ်တွေမှာတော့ဝန်ကြီးချုပ်မိုဒီရဲ့ BJP ပါတီကိုထောက်ခံသူတွေကတခြားပြည်နယ်မှာထက်နည်းပါတယ်ရှင
်ဒီလိုအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညအိုက်ဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလိုက်မီတာ190 kHz 1505နဲ့ပြန်ထုတ်လည်ပေးနေပါတယ်ရှင
်ဖီအမေရိကန်တန်ကနေတင်းနေလာနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံအတွက်ထိုင်းနိုင်ငံကပေးနေတဲ့ဖွံ့ဖြိုးရေးအကူအညီတွေကိုလုံခြုံရေးအခြေအနေတွေကဆိုင်းငံ့ထားပြီးပြန်လည်သုံးသပ်ပေးဖို့ထိုင်းနိုင်ငံအိန္ဒိချင်းတိုင်းပြည်များအတွက်စီပွားရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးအေဂျင်စီနေဒါအကြီးအကဲကထိုင်းအစိုးရကိုတိုက်တွန်းပါတယ်လုံခြုံရေးအခြေအနေအရမြန်မာနိုင်ငံအတွက်ထိုင်းနိုင်ငံရဲ့ဖွံ့ဖြိုးရေးစီမံချက်တွေကိုစောင့်ကြည့်နိုင်တာမျိုးတိုးတက်မှုအခြေအနေသုံးသပ်နိုင်တာမျိုးမရှိတဲ့အကြောင်းနေဒါအဖွဲ့ရဲ့ဒါရိုက်တာဖိလာမဲဝုထီထောင်နဲ့ဒီလက်ကပြောဆိုတာကို The Nation သတင်းစာမှာရေးပါတယ်မြန်မာနိုင်ငံအတွက်အခြေခံအဆောက်အအုံဖွံ့ဖြိုးရေးငွေကြေးနဲ့အကြံဉာဏ်ပေးတာတွေအပါအဝင်ဖွံ့ဖြိုးရေးအကူအညီအတော်များများကိုထိုင်းအစိုးရကစစ်ကောင်စီနဲ့တခြားလုံးထိတွေ့ဆက်ဆံပြီးပေးအပ်ခဲ့ပါတယ်စီဝါရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးအေဂျင်စီနေတာအနေနဲ့မြန်မာနိုင်ငံအတွက်ထိုင်းဘတ်ငွေ 2.4 ဘီလီယံရှိတဲ့စီမံချက်အရာစီမံချက်9ခုအတွက်ထောက်ပံ့ပေးခဲ့ပြီးအဲ့ဒီအထက်မှာငွေကြေးအရာဘတ်ငွေ 2.3 ဘီလီယံနဲ့အကြံဉာဏ်ပေးဖို့ဘတ်ငွေ68တန်းသုံးဆွဲခဲ့တဲ့အကြောင်းနေတာအကြီးအကဲကပြောပါတယ်လောက်ကင်နေစဲစီမံချက်တွေထဲမှာရန်ကုန်မြို့လျှက်စစ်မီပေးဝေးရေးစနစ်တိုးတက်အောင်လုပ်ဖို့မဟာမဲခေါင်ဒေသဖွံ့ဖြိုးရေးတတိယအဆင့်မြဝတီကနေ66ကီလိုဝက်လျက်စစ်တအားလိုင်းအသစ်ဆောက်လို့ရေးနဲ့တဝယ်နဲ့ထိုင်းမြန်မာနှစ်လမ်းသွားအဝေးပြေးလမ်းမှာဖောက်လို့ရေးလှိလာမဲ့အစီအစဉ်တွေလည်းပါဝင်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံရဲ့မြောက်ပိုင်းဘက်ကလန်ပြည်နယ်မှာတော့ပြီးခဲ့တဲ့တောက်ကြနေ့တုန်းကရေလွှမ်းမိုးမှုဖြစ်ခဲ့ပါတယ်အဲ့ဒီရေလွှမ်းမိုးမှုတွင်မှာတော့သေဆုံးသူက315ယောက်ရှိသွားပြီဖြစ်ကြောင်းနဲ့လူပေါင်း 1,600 ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့အာဖဂန်အာဏာပိုင်တွေကမနေ့ကပြောလိုက်ပါတယ်ရေလွှမ်းမိုးမှုတွေကြားမှာတော့အင်ဂျေက 2,600 ကျော်ထိခိုက်ပျက်စီးသွားတယ်လို့တာလီဘန်ဒုက္ခသည်ရေးရာဝန်ကြီးဌာနက H လူမှုကွန်ရက်မှာသတင်းထုတ်ပြန်ပါတယ်သေဆုံးထိခိုက်သူအရေအတွက်နဲ့ပျက်စီးဆုံးရှုံးတဲ့ပမာဏပိုတိုးလာနိုင်တယ်လို့လည်းတာလီဘန်ဒုက္ခသည်ဝန်ကြီးဌာနကပြောပါတယ်ကုလသမဂ္ဂစာနယ်ရိက္ခာအစီအစဉ်ကရေဘေးဒုက္ခသည်တွေစီကိုကုန်းလမ်းကနေအကူအညီတွေပေးဖို့မဖြစ်နိုင်တာကြောင့်မြင်းနေနဲ့ပေးပို့တာအပါအဝင်တခြားနီးလန်းတွေအသုံးပြုနေတယ်ဆိုတာကိုလည်းပြောဆိုပါရယ်နိုင်ငံတကာရွှေပြောင်းသူများဆိုင်ရာ IOM အဖွဲ့ကြီးကလည်းအာဖဂန်နစ္စတန်အတွင်းကတူလောင်ယုံ16ခုမှရှိတဲ့အရေးပေါ်အကူအညီတွေကိုဖြန့်ဝေပေးပို့နေတယ်ဆိုတာကိုပြောပါရယ်အာဖဂန်နစ္စတန်ရဲ့ဘက်ကလန်ပြည်နယ်နဲ့နေရာအနက်ရေလွှမ်းမိုးတဲ့သတင်းတွေနဲ့လူတွေသေဆုံးထိခိုက်မှုတွေအတွက်စိတ်မကောင်းဖြစ်ရပါကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့အမေရိကန်ပြည်ထောင်စုတို့ကလည်းဝန်ထဲကြောင့်တဝင်လွှာပေးပို့နေပါရယ်ရှင်
အင်ဒိုနီးရှားနိုင်ငံဟယ်မာဟီရာမှာရှိတဲ့ဤဘူမီတောင်တနင်္လာနေ့မနေ့ပိုင်းကပတ်ကွဲခဲ့ပြီးမိခုပြားတွေသုံးပိုင်ပတ်လည်အထိလွင့်စင်မြင့်တက်ခဲ့တယ်လို့အင်ဒိုနီးရှားမီတောင်များဆိုင်ရာဌာနကပြောပါတယ်တနင်္လာနေ့မနေ့ဒေသစံတော်ချိန်9နာရီ12မိနစ်ကစပြီးတော့9မိနစ်လောက်ကြာအောင်မီတောင်ပတ်ကွဲခဲ့တာလို့တာဝန်ရှိသူတွေကပြောဆိုပါတယ်လက်တလောမိတောင်တတိပေးချက်ကိုဒုတိယအမြင့်ဆုံးထုတ်ပြန်ထားပြီးမိတောင်နဲ့အနီးတဝိုက်သုံးပိုင်ပတ်လည်ကိုမသွားကြဖို့တားမြစ်ထားကြောင်းအင်ဒိုနီးရှားမိတောင်နဲ့ဘူမိဗေဒဆိုင်ရာအန်ဒီယေရှော့ပေါ်ရေးဌာနအကြီးအကဲဟန္ဒရာဂူနာဝန်ကပြောပါတယ်မိတောင်ဒေသတဝိုက်နေထိုင်သူတွေဘေးလွတ်ရာရွှေ့ပြောင်းပေးဖို့တတိပေးချက်မထုတ်ပြန်သေးပေမဲ့မိခိုးပြအန်ဒီယေကနေရှောင်ဖို့နှာခေါင်းစည်းတွေတတ်ဆင်ကြဖို့တော့တတိပေးထားပါတယ်ပစိဖိတ်သမုတ်တရား Ring of Fire ဒေသမှာတည်ရှိနေတဲ့အင်ဒိုနီးရှားနိုင်ငံမှာမီးတောင်အရှင်128ခုရှိပြီးမကြာခဏမီးတောင်ပေါက်ကွဲတာငရင်လောက်တာဖြစ်လေရှိပါတယ်ပြီးခဲ့တဲ့သတင်းပတ်တွေထဲမြောက်ပိုင်းဆူလာဝက်စီကရူဝမ်မီးတောင်ပေါက်ကွဲခဲ့တာကြောင့်ဒေသခံ12000လောက်ကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကုန်လုံးကရေကြီးမြေပြိုမှုတွေဖြစ်ပွားခဲ့ပါတယ်။အဲ့ဒီလိုမျိုးရေကြီးမြေပြိုမှုတွေကြားမှာတော့သေဆုံးသူက43ယောက်အထိရှိသွားပြီလို့အနောက်ဆူမထရာခရိုင်အရာရှိတွေကဒီကနေ့ပြောလိုက်ပါတယ်။စနေနေ့တုန်းကမိုးအကြီးကျယ်ရွာသွန်းခဲ့ပြီးတော့အနောက်ဆူမထရာခရိုင်၃ခုမှာရေလွှမ်းမိုးခဲ့ပါတယ်။မြေပြိုပြီးတော့အေးခဲတဲ့ချော်ရည်တွေနဲ့ရောနေတဲ့ရွှေနိုတွေကြားထဲမှာပျောက်ဆုံးနေသူကအနည်းဆုံး15ယောက်ရှိတယ်လို့အာနာပိုင်တွေကပြောပါတယ်။ဆူမထရာကျွန်းရေလွှမ်းမိုးတဲ့အချိန်တွေမှာတော့မီးတောင်ကနေထွက်လာတဲ့အေးခဲသွားတဲ့ချော်ရည်တွေဖြစ်တဲ့ပြာမုံတွေနဲ့ကြောက်ခဲတွေရွှေနိုတွေတောင်အောက်တွေကိုစီးပြီးတော့မျောပါလာနေပါတယ်။အသက်ရှင်ကြံရည်သူတွေကိုရှာဖွေတဲ့လုပ်ငန်းတွေဆက်ပြီးတော့လှုပ်ဆောင်နေပါတယ်လို့ဒေတာရင်းရှာဖွေကယ်ဆယ်ရေးအကြီးအကဲအဗ်ဒူမာလစ်ကပြောပါတယ်ရှင်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူကျမစုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့မြင်းမူမှာအရတားပြည်သူ30ကျော်ကိုစစ်ကောင်စီတပ်နဲ့ပြူစောထီးတွေပစ်ခတ်တိုက်ဖြတ်တဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းမြင်းမူမြို့နယ်မှာဖုန်ကြီးကျောင်းအတွင်းမှာထွက်ပြေးခိုးလုံနေတဲ့အရတားပြည်သူ32ဦးကိုစစ်ကောင်စီတပ်တွေနဲ့ပြူစောထီးတပ်တွေကပစ်ခတ်တပ်ဖြတ်ခဲ့တယ်လို့အသက်မသေးကြံရစ်သူတွေက VOA မြန်မာပိုင်းကိုပြောပါရတယ်။တေဆုံးသူတွေထဲမှာလူငယ်အမျိုးသားအများစုပါဝင်ပြီးတော့အသက်မပြည့်သေးတဲ့ကလေးငယ်တွေပါပါဝင်ပါတယ်။ဒီအကြောင်းကိုယ်တိုင်ကြုံတွေ့ပြီးတော့အသက်ဘေးကနေလွတ်မြောက်လာသူနဲ့ဆက်သွယ်မေးမြန်းထားတာကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါမယ်ရှင်။
မေလ17ရက်မနက်ဝီလီဝင်းလင်းအချိန်မှာမုံရွာမန္တလေးကားလမ်းနဲ့တမိုင်သာသာဝေးတဲ့မြင်းမူမြို့နယ်လက်ထုပ်တော်ကြီးရွာကိုစစ်တပ်စစ်ကြောင်းတွေဝင်ရောက်လာပြီးရွာရဲ့ဘုံကြီးကျောင်းနှစ်ကျောင်းမှာတင်းရှောင်နေတဲ့အသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်အမျိုးသားအမျိုးသမီး32ဦးကိုတနက်တွင်နဲ့ပြစ်တပ်သွားတယ်လို့အသက်မသေးဘဲလွတ်မြောက်လာသူတွေက VOA ကိုပြောပါရယ်အစုလိုက်ပြုံလိုက်အသက်ခံရတယ်ဆိုတဲ့အဖြစ်အပျက်ကိုမျက်မြင်သက်သေတွေရဲ့ပြောပြချက်အရစစ်တပ်ဝင်လာချိန်ရွာဝင်လမ်းမှာတွေ့တဲ့အရသား2ဦးကိုတပ်ဖြတ်ခဲ့ပြီးတဲ့နောက်ရွာနောက်ဖက်ဘုံကြီးကျောင်းမှာ9ဦးရွာအရှိတ်ကျောင်းတက်မှာ25ဦးစုစုပေါင်း32ဦးတပ်ဖြတ်ခံခဲ့ရတာဖြစ်တယ်လို့ဆိုပါတယ်လက်ထုပ်တော်ကျေးရွာမှာရွာနောက်ရွာတောင်ဘက်ရွာအရှိတ်ကကျောင်းတက်ဆိုပြီးဘုံကြီးကျောင်း3ကျောင်းရှိတဲ့အထက်မှာရွာနောက်ဖက်နဲ့အရှိတ်ကဆောက်လက်ဆဘုံကြီးကျောင်းအစ်စ်မှာတင်းရှောင်ခိုးလုံနေတဲ့အရက်သားတွေကိုတပ်ဖြတ်သွားတာဖြစ်တယ်လို့အသက်မသေးဘဲလွတ်မြောက်လာသူကိုဖိုးတောင်းကပြောပြပါတယ်ဘုံကြီးကျောင်းတွေကအမျိုးသားတွေကိုစစ်တပ်ကခေါ်ထုတ်ပြီးတနက်တွင်နဲ့ပြစ်တပ်ချိန်မှာကိုပိုးတောင်းလဲပါဝင်ခဲ့ပြီးတော့တေးချင်းဟန်ဆောင်ပြီးစစ်သားတွေမရှိတဲ့အချိန်မှအခင်းဖြစ်တဲ့နေရာကနေကိုပိုးတောင်းထွက်ပြေးလွတ်မြောက်လာခဲ့ပါတယ်ကိုပိုးတောင်းကသူ့တွေ့ကြုံနဲ့ထွက်ပြေးလွတ်မြောက်လာခဲ့တဲ့အခြေအနေတွေကို VOA မြန်မာပိုင်းကမေးမြန်းရမှာအခုလိုဖြေကြားပါတယ
်သူတို့လက်နက်ကြီးတွေနဲ့ပြည့်ဝင်ပြီးတော့ကျွန်တော်တို့ကျောင်းထဲမှာအဲ့လိုပဲဝင်အောင်နေတာပုံနေရတာပေါ့ဗျာကျောင်းပေါ့ကိုဖွင့်ပြီးတော့ဒီထဲမှာလူတွေရှိတယ်ဆိုပြီးရောက်တဲ့လူကုန်ထွက်ဆိုပြီးတော့ခံခိုင်းပြီးတော့ပုံပြစ်တတ်တော့တာပါဗျာကျွန်တော်ပေါ်လူတွေရောက်လည်းပြည့်ခံတာဒီအဲကျွန်တော်လည်းခြေတော်တွေရောတော့မှန်တာပေါ့အဲဝင်းမောက်လေးပြည့်တို့အဲ့လိုမျိုးတို့ပေါ်လူတွေရောက်ကကျွန်တော်ပေါ်မှာမေ့တည်နေတာဗျကျွန်တော်ဘယ်ဘယ်ကုန်းပေါ်မှာသူကမေ့တည်နေတော့သူဒီတဲ့တိုင်းကျွန်တော်မျောလိုက်ပြီးတော့ဒါလေးပဲမေ့နေရတာဗျအဲမောက်ပြီးတော့တည်နေတော့ကျွန်တော်လည်းတည်ခြင်းဆောင်ပြီးတော့ညင်းနေရတာပေါ့ဗျာမောတဲ့လူပြည့်မောတဲ့လူပြည့်ဆိုပြီးတော့ပြည့်တာလည်းကျွန်တော်တို့မလုံရဲဘူးဗျာကျွေးဆုံးနေကြည့်တယ်တကနေဦးမြင်လိုက်တော့နောက်ပိုင်းသူပြစ်ခင်တယ်ကျွန်တော်တို့ကတော့မောမကြည့်တော့ဘူးကဘယ်သူပြစ်လို့ဘောင်းမောကြည့်တယ်လူပြစ်တယ်အသက်ရှူပြီးတော့ဘောနဲ့လုံတယ်လူမတင်မရှင်သေးဘူးပြည့်သူပြစ်ပြန်ရော အဲ့ကြောင့်ကျွန်တော်တို့ဘာမှမလုပ်ရအသက်တော်အောင်တာလေဖះသာပဲအာယုံပြူနေဖះသာရုပ်ပြီးတော့ကိုကိုကိုတေးပြီးဆိုပြီးတော့ဝင်မှာဒီတိုင်းပဲဝင်နေတော့တာပဲအပြေပဲတွေ့ပြီးတော့ဖះသာပဲကျွန်နေကျွန်တော်ဘာမှအာယုံမပြူတော့ဖះပဲအာယုံပြူလိုက်တာဗျ
တည်ဆုံးသွားသူတွေလည်းကုဖိုးတောင်းရဲ့ဆွေမျိုးတွေလည်းပါဝင်ပြီးဒီဖြစ်ရက်ကိုပြန်လည်မြင်အောင်ပြီးစိုးရင်စီတူနဲ့မချေနှက်နိုင်ဘူးလို့ကုဖိုးတောင်းကပြောပါတယ
်ခံစားမှာတော့ဗျာကျုပ်ညီကိုဝမ်းဝဲတွေရောဂုံပါသွားပေါ့မချေနှက်နိုင်မှမူအော်မြင်အောင်ပြီးတော့မချေနှက်နိုင်ဘူးဗျာအဲ့လိုမျိုးလောလောနဲ့တော့မိသားစုတွေစိုးရင်တာပေါ့ဗျာ
အခုလိုစုလိုက်ပြုံလိုက်တက်ဖြတ်သွားသူတွေဟာစစ်သားတွေလည်းပါဝင်တယ်လို့စစ်တပ်ထောက်ခံသူပြူစောထီးတွေအများဆုံးပါဝင်ပြီးအရန်တပ်ဖွဲ့ဥပဒေကြောင့်စစ်မှုပြန်ထမ်းတဲ့သူတွေလည်းပါဝင်တယ်လို့ဒေသခံတွေကပြောပါတယ်။လက်ထုတ်တော်ကြေးရွာနဲ့တမိုင်ခန့်အကွာကဂွေးမင်တော်ကြေးရွာမြင်းမှုမြောင်လန်းစုံကစစ်တပ်ဂိတ်စခန်းနဲ့ချောင်းဦးမြို့နယ်နတ်ရီကန်ကြေးရွာကစစ်တပ်နဲ့စစ်တပ်ထောက်ခံသူတွေဟာစစ်ကြောင်း၃ကြောင်းနဲ့ဝင်ရောက်လာကြောင်းစုံစမ်းသိရှိရပါတယ်။လက်ထုတ်တော်ကြေးရွာဟာအင်ဂျီ900နီးပါးရှိတဲ့ကြေးရွာကြီးဖြစ်ပြီးတော့2023ခုနှစ်ကစစ်တပ်ကနေအိမ်တွေမီးရှို့လိုက်လို့နေအိမ်900နီးပါးမီးလောင်ကျွမ်းခဲ့ကြောင်းကျွာခံတွေက view ကိုပြောပါတယ်ဒီအပိုင်းမှာတိုက်ပွဲဖြစ်တာမရှိပေမဲ့အခုလိုလက်ထုတ်တော်ကျွာကဒေသခံတွေကိုတပ်ဖြတ်ခံရမှုအကြောင်းရင်းနဲ့ပတ်သက်လို့ဒေသခံ PDF ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူက view ကိုအခုလိုမှတ်ချက်ပေးပါတယ
်ဒီလက်ထုတ်တော်ကျွာကကျွန်တော်တို့ကမုံရွာမန်းလေးလမ်းပိုင်းနဲ့ကြာတော့နည်းနည်းကြီးရက်ဗျအဲမုံရွာမန်းလေးကတကယ်ဒီဟာကြတဲ့လမ်းပေါ့ဗျအဲ့ဒီလမ်းမှာကကျွန်တော်တို့သူတို့ဖြစ်ပေါင်းစီကအများကြီးဖြတ်သွားဖြတ်လာတွေလုပ်တယ်ဗျတော်တိုင်းကျဖို့တွေကချုံခိုးပြီးတော့တိုက်ခိုက်တာမျိုးတွေလို့ကြောက်ကြဝင်ပစ်တာမျိုးတွေလို့အဲမိုင်းဆွဲလိုက်တာတက်ပြီးကြောက်ကြတက်ပြလိုက်တာတွေအဲ့ဒါတွေကလည်းနည်းနည်းခိုင်းမိသွားတယ်အဲ့ဒါကြီးရောဒါတော့ငကိုရဲကကျွန်တော်တို့ရွာကပထမတတိယမီးရှို့ကြတဲ့အင်ဂျီ900ကျော်တော့ပါထားတာလေအဲပထမတစ်ကြိမ်ကလေးကညှို့သွားတယ်ကျွန်တော်တို့ရွာကမင်းတို့ရွာကဒါမီးရင်ရှို့သွားတာနော်ဘာမှမလုပ်သေးဘူးနောက်တစ်ခါမင်းတို့ထပ်ပြီးလောက်ထည့်လို့ရှိရင်မင်းတို့ရွာကိုလူပါတတ်မှာလို့ပြောသွားတာအခုတော့ကြတော့အခုဒါကဒုတိယတကယ်ကျွန်တော်တို့ရွာကိုထပ်ဝင်ပြီးရှို့တာပေါ့ဗျာပြီးရှို့ပြီးတော့လူတွေပါအကုန်တတ်သွားတာသူတို့ပြောတဲ့အတိုင်းလုပ်သွားတာအရင်တကယ်ပြောပြီးခဲအတိုင်းပဲအခုတကယ်လည်းလုပ်သွားတာအခုတကယ်ကတော့ကျွန်တော်တို့ဘာမှလည်းမလုပ်ဘူးဗျာဘာမှမလုပ်ဘူးနဲ့သူတို့ပေါ့တတ်တတ်မဲ့ကိုရွေရဲချီချီနဲ့ကိုဝန်းစော်သွားတာ
စစ်ကောင်စီဟာသူ့ကိုစန့်ကျင်သူတွေနဲ့ရက်သားတွေအပေါ်ဘလောက်အညှိုးထားတယ်လဲဆိုတာအခုလိုအပြစ်မရှိတဲ့ရက်သားတွေကိုအစုလိုက်ပြုံးလိုက်တက်ဖြတ်မှုကတက်တည်ပြနေတယ်လို့လဲကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကဆက်ပြောပါတယ
်။ရွာသားတွေပေါ်တော့ကျွန်တော်တို့စိန်ကောင်းတာ။ဘုံတွေခံတော့တာ။ကျွန်တော်ကရွာသားတွေတော့ကျွန်တော်အကုန်လုံးထုတ်ပစ်တာ။ငါအဆင်နဲ့ထုတ်ခဲ့တယ်အထုတ်တာခင်ရလို့မဟုတ်ဘူး။ရွာသားတွေမနေတော့နဲ့ထွက်တော့လို့ထုတ်တာ။သူကထွက်တော့ထွက်တယ်။ကျွန်တော်ဝင်တာ။အကုန်လုံးကကျွန်တော်ရွာသားတွေကအကုန်လုံးကမေးရတယောက်မှမဖြစ်။အဲ့မတီးဘူးပြောလို့ဆိုပြီးဘုံပြက်တတ်သွားတာရ။အဲ့ဒီလေလူတွေအကုန်လုံးကလက်ပြီးဖုတ်ရတဲ့နေစီရော
စစ်တပ်စစ်ကြောင်းမရှိတော့ပေမဲ့နေရင်တွင်မီးလောင်ပြီးရဲသားတွေတပ်ဖြတ်ခံလိုက်ရတဲ့အတွက်ဒေသခံတွေဟာနေရင်တွေကိုမပြန်နိုင်ပဲတောတောင်တွေထဲတိမ်းရှောင်နေရပြီးတောက်သုံးရီအပြင်အစားအသောက်စေဝါအကူအညီတွေအရေးပေါ်လိုအပ်နေပါတယ်မြင်းမှုမှာရဲသားတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံမှုဆွဆွဲချက်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခြင်းတစုံတရာမရှိသေးပါဘူးခင်ဗျာ
ဒါကတော့အသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်အရက်သားပြည်သူ30ကျော်ပြစ်ခတ်တပ်ဖြတ်ခံရတဲ့မြင်းမှုဘက်ကအခြေအနေကိုစီသူပြပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲတဝဲမျိုးအဝင်စစ်စေးရေးဂိတ်ကို PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကအဝင်ရောက်တိုက်ခိုက်တဲ့သတင်းပေးပို့ချက်ကိုတင်ဆက်ပေးကြပါမယ်တနင်္လာနေ့တိုင်းတဝဲမျိုးအဝင်စစ်စေးရေးဂိတ်တစ်ခုကို PDF ကာကွယ်ရေးတပ်ဖွဲ့တွေကဒီကနေ့ဝင်ရောက်ပစ်ခတ်ခဲ့ပါတယ်ဒါကြောင့်မို့လို့မျိုးအဝင်အထွက်လမ်းကြောင်းအလုံးကိုစစ်ကောင်စီကပိတ်ထားလိုက်တဲ့အတွက်အခြေအနေတွေကစိုးရိမ်စရာဖြစ်ပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ပြစ်ခတ်မှုကြောင့်နှစ်ဖက်ထိခိုက်မှုရှိပြီးတော့ဂိတ်နဲ့နီးကပ်နေတဲ့ရွာတွေဘက်ကလည်းလက်နက်ကြီးတွေကျနေတာကြောင့်အရက်သားထိခိုက်မှုတွေရှိနေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မမြတစင်အောင်ကပြောပြပေးပါမယ်ရှင်
။ဒဝဲမြို့အဝင်အင်ရှိပြင်စစ်စေးဂိတ်မှာဒီကနေ့နေ့လေ၁၇နှစ်ဝန်းကျင်ချင်းကစစ်ကောင်စီနဲ့ PDF ဒေသခံတော်လှန်ရေးအဖွဲ့ကြားအပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့တယ်လို့ PDF တပ်ဖွဲ့တာဝန်ခံတူက VOA ကိုပြောပါတယ်။အဲ့ဒီပြစ်ခတ်မှုပြီးတဲ့အချိန်မှာအနီးနားကမောင်မဲရှောင်ရွာကိုစစ်ကောင်စီကပြစ်တဲ့လက်နက်ကြီးကြားရောက်ပြီးတော့အရသာထိခိုက်မှုနဲ့နေအိမ်ပျက်စီးရတာရှိတယ်လို့လည်းပြောပါတယ်
။အဲ့မှာအရှိန်မှာအဲ့တပ်ဖွဲ့ဖြစ်ပြီးတော့အဲ့လက်နက်ကြီးမောင်မဲရှောင်ရွာကြားပြီးတော့
အင်မတန်ပြူရောတယ်အင်မတန်ပြူတော့ဖိုးကြီးတယောက်တိတ်ခဲတာပြေးဆုံးလာမလို့အဲ့ဒါကိုကြားရတယ်လက်ရှိတော့လေစစ်ဆန်နေမှာအရှိနေမှာမရှာတိတ်ခဲလေပဲမှာပြောမှချတာပါတော့ဟုတ်တော့
စစ်စည်းကိပြခတ်မှုမှာနှစ်ဖက်လုံးအပြန်အလှန်ထိခိုက်မှုရှိပြီးအရက်သားထိခိုက်မှုကိုတော့ VOA အနေနဲ့တိကျစုံစမ်းလို့မရသေးပါဘူးတဝဲမြို့အဝင်ထွက်လမ်းကြောင်းတွေကိုပြစ်ခတ်မှုဖြစ်ပြီးချိန်ကလေးကစစ်ကောင်စီကပိတ်လိုက်တယ်လို့ PDF တာဝန်ခံကဆက်ပြီးတော့ပြောပါတယ
်စစ်တပ်မှာဆိုလို့ရှိတာတိပြရတယ်ဟိုဟာကျွန်တော်တို့ PDF ပဲစစ်တပ်ပဲဒါမှရတတိခိုင်မှုကိစ္စတော့ကျွန်တော်မသိသေးဘူးဗျစစ်တပ်တိခိုင်မှုရှိတယ်ရတတိခိုင်မှုရှိတာသိတယ်ဘလောက်တိခိုင်ဆိုတော့အတူမပြည့်သေးဘူးမှာတဝဲမြို့အထွက်ပေါ်ဒီဘက်တဲချောင်းတို့နေကလန်အထွက်ပေါ်တိုင်တထားနဲ့ဟိုဘက်ကမြောကင်းအထွက်ကမြောကင်းတထားကြီးကိုပိတ်ထားလိုက်တယ်ဗျကလိန်အောင်တထားလိုက်မနေ့လည်းပိတ်ချထားတယ်ဗျ
စစ်စေးဂိတ်မှာ၃နိုင်နီးပါးပြစ်ခတ်မှုဖြစ်ပြီးတော့လမ်းတွေကိုစစ်ကောင်စီဘက်ကပိတ်လိုက်တာပါတရားရီအပါဝင်တဝဲမျိုးအဝင်ထွက်လမ်းကြောင်းတွေကိုဒီကနေ့နေ့လယ်ကစပြီးပိတ်လိုက်တယ်လို့ဒေသခံတူဦးက VOA ကိုအတည်ပြုပါတယ်ကမြောကင်းတရားပေါက်တိုင်းတရားဗျောတော်ဝဂိတ်နဲ့အခုပြစ်ခတ်မှုဖြစ်တဲ့အင်းရှိပြင်းစခန်းဟာတဝဲမျိုးရဲ့အဝင်ဂိတ်လေးခုဖြစ်ပါတယ်အခုလိုတနင်္သာရီတိုင်းထဲမှာတိုင်းရင်းသားနဲ့တော်လိုင်းပူပေါင်းအင်အားစုတွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေအရှိန်မြင့်လာတာကြောင့်ခီးသွွားဂိတ်တွေလမ်းတွေကိုစစ်တပ်ကပိတ်ထားတာဟာရက်အတော်ကြာနေပြီလို့ VOA ကစုံစမ်းသိရပါတယ်။တနင်္သာရီတိုင်းတွင်ခီးတဲ့ပို့ဆောင်ရေးလုပ်ငန်းလုပ်နေသူတူကတော့မေလ9ရက်နေ့ကစပြီးဒီကနေ့ထိတိုက်ပွဲအခြေအနေကြောင့်သွားလာလို့မရသေးတဲ့အကြောင်းအခုလို VOA ကိုပြောပါတယ်။
ကတော့ဆင်းလေရှိတယ်ပြီးတော့ခရင်လည်းရှိတယ်ပြီးတော့ပြီးချင်းချင်းကတော့ KNU ခရင်လည်းရှိတယ် PDA လည်းရှိတယ်စက်ကောက်ရှင်လည်းရှိတယ်သူကပန်းချပန်းချပဲညလေဟိုလေအဖွဲတော့မအားတော့ခတ်တယ်လေဝေးရနေနေတယ်သူအဖွဲကိုတိုင်းသမီးကိုပို့တယ်အားရိုးရိုးလူတွေဆိုတော့လေခုတလောကိုချင်းချင်းတော်တော်ဆိုတာအဲ့လိုကဘာမှမဖြစ်ဘူးလားအဲ့လိုရစ်ကြကြီးပိတ်တယ်ဆိုတာကဘာမှမဖြစ်ဘူးခါတယ်လေသူရစ်ပိတ်တယ်နေရစ်ပိတ်တယ်အများဆုံးသုံးရစ်ပဲအဲ့လိုအများကြီးတော့မသိဘူး
တဝဲမှာလည်းဘယ်အချိန်ထိမြို့အဝင်ဂိတ်တွေအလုံးပိတ်ထားမလဲဆိုတာမသိရတယ်လို့စစ်ကောင်စီဘက်ကစုံစမ်းစစ်ဆေးမှုတွေကိုတင်းတင်းကြပ်ကြပ်လှုပ်ဆောင်နေတဲ့အပေါ်အခြေအနေတွေကိုဒေသခံတွေကစိုးရိမ်နေကြပါတယ်စစ်ကောင်စီကတော့တဝဲမြို့အခြေအနေကိုသတင်းထုတ်ပြန်တာမရှိသေးပါဘူးရှင
်ဒါကတော့တနင်္လာနေ့တိုင်းတဝဲမြို့အဝင်စစ်ဆေးရေးဂိတ်တစ်ခုကို PDF ကာကွယ်ရေးတပ်ဖွဲ့တွေကဒီကနေ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်မြို့အဝင်ထွက်လမ်းကြောင်းတွေကိုလုံခြုံရေးတင်းကျပ်ထားတဲ့အခြေအနေမမျှတစင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကချင်ပြည်နယ်ထဲမှာကုံသွယ်ရေးအရေးပါတဲ့မြို့တွေကို KIA နဲ့ပူးပေါင်းတပ်တွေဆက်ပြီးတော့သိမ်းနိုင်မှုအကျိုးပန်းနေတဲ့အခြေအနေသတင်းကိုတင်ပြပေးကြပါတယ်ရပ်ပေါင်း60ကျော်ကြာလာပြီဖြစ်တဲ့ကချင်ပြည်နယ်တွင်းကတိုက်ပွဲတွေမှာတော့KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကမန်စီနဲ့မိုးမောက်အပါဝင်ကုံသွယ်ရေးအရေးပါတဲ့မြို့တွေကိုဆက်ပြီးတော့သိမ်းယူနေမှုအပြင်းထန်ကြိုးပမ်းနေကြတယ်လို့ KIA တာဝန်ရှိသူကအတည်ပြုပြောကြပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့အတွက်ပူတာဝိုမြို့နယ်တဝိုက်မှာတော့ဒေသခံပြည်သူထောင်နဲ့ချီပြီးတော့ထွက်ပြေးတိမ်းရှောင်နေကြရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငင်းချန်းကပြောပြပေးပါမယ်ရှင်။
မန်စီနဲ့မိုးမောက်မြို့နယ်အတွင်းကတိုက်ပွဲတွေဟာဒီလ9ရက်နေ့ကစတင်ခဲ့ပြီးဒီနေ့မှလည်းဆက်လက်ပြင်းထန်နေပါတယ်။လက်တလောစစ်ရှောင်နေသူမန်စီဒေသခံတို့ကဒီနေ့မနက်9နာရီလောက်ကစတင်ပြီးပစ်ခတ်တံတွေကြားနေရသလိုဒရုန်းတွေလေယာဉ်တွေနဲ့ပစ်ခတ်တာတွေရှိနေကြောင်းလည်းအခုလိုပြောပါတယ်
။ဒီနေ့မနက်ပိုင်းဝါလောက်6နာရီကျော်9နာရီလောက်ကစတင်ပြီးဒီလိုဒရုန်းတွေရောဝါလေယာဉ်တွေရောဒီလိုမျိုးကြည့်လို့ကတော့ကြားနေတယ်ပြီးနေမှာတော့မရှိဘူး။အဲ့ဒီမြေမှာတော့အရက်ပိုင်းတော့တိတ်မရှိရောဟိုလိုရဲမြေတုံးရတော့အကုန်လုံးတော့ရှောင်နေကြပြီ
။တခြားမန်စီဒေသခံတူကလည်းအရက်သားတွေအကုန်နှီးပါတိတ်ရှောင်နေပြီးမန်စီမြို့အတွင်းမှာတော့နှစ်ဖက်တပ်တွေတိုက်ခိုက်နေကြောင်းနဲ့မိုးမောင်းမြို့နယ်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေပြီးဖုန်းလိုင်းတွေလည်းပြတ်တောက်နေကြောင်းပြောပါရယ်။ KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့မန်စီနဲ့မိုးမောင်းမှာတိုက်ပွဲတွေဆက်ဖြစ်နေကြောင်းမြေပြင်သတင်းတော့အသေးစိတ်မသိရသေးကြောင်းပြောပါရယ်။
မင်းမောက်ဘက်မှာလည်းတက်ပေါ်တော့ရှိတယ်တဲ့။ဥစ္စာမန်ဖီဘက်မှာလည်းတက်ဖို့ဖြစ်တာတော့မှာလေတဲ့။အဲဒါပေမဲ့ယူကြီးနဲ့ချင်းနေကိုတော့ခန်တင်းဓာတ်တွေဘယ်လိုလဲအဲ့ဒါတွေကတော့မချတိရပါဘူး။အဲလေကျောင်းတို့လည်းနေကြည့်ရတော့အဲပြည့်လောက်ပါတယ်။ဟိုမန်ဖီဘက်မှာကတော့ဟိုယူအားတွေမှာမိစတော်မှလောင်တဲ့တော့ကြားတယ်။ဒါပေမဲ့အတိအကျတော့မချတိရပါဘူး။
ဒီရပိုင်းမှာတနိုင်းမြို့နယ်နန်းပြူရွာဘက်မှာတိုက်ပွဲဖြစ်တဲ့သတင်းကြားသိရကြောင်းနဲ့ပူတာအိုမြို့နယ်အတွင်းမှာလည်းတိုက်ပွဲဖြစ်ပွားတာတွေရှိတဲ့ကြောင်းဗိုလ်မှူးကြီးနော်ဘူးကအခုလိုဆက်ပြောပါဗျ။တ
နိုင်းကကတော့နန်းပြူနောက်ဘက်မှာတိုက်ပွဲဖြစ်တယ်တဲ့။သူများတော့ရှိပြီ။စုံကြည့်နေတဲ့အနေခါလာမသိဘူး။အဲ့ဘက်မှာလည်းဆက်တော်မရလို့အဲ့ဒီ ီကနေ့ပြောလာတဲ့အတားနောက်တော့ကျွန်တော်ကြားပါတယ်ဘုဒ္ဓဥပက္ကနဲ့ဒီစံတော်ဘုံဘက်ကိုပေါ့နော်အင်းအတရားလောက်နဲ့ကြုံထူးတယ်ဆိုတာကြားပါတယ်ဒါကြောင့်အဲ့ဒီလမ်းမှာပေါ့နော်ဒီလိုရင်ဆိုင်တဲ့ပွဲတွေရှိတယ်လို့ကြားရတယ်ဟိုစံပြာနဲ့လုံချာရံကြားမှာတက်ပွဲတစ်ခါဖြစ်ပြီးမှအဲ့ကနေ့ပြန်ဖြတ်သွားပြီချင်းလေအမှန်ဆက်တွေ့တော့မရဘူးအဲ့ဒါပေမဲ့
ဘူတာအိုမျိုးနယ်အတွင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲဟာဒီလ10ရက်နေ့ကဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားပြီးတဲ့နောက်ဝါဒက်ရွာသားတွေကိုစစ်ကြောင်းနဲ့အတူဖမ်းဆီးခေါ်ဆောင်ခဲ့ကြောင်းနဲ့ဒါကြောင့်စူပီယန်ကျေးရွာသားတွေဟာတိုက်ပွဲဖြစ်ပွားမှာနဲ့စစ်ကြောင်းနဲ့အတူခေါ်ဆောင်ခံရမှာစိုးရိမ်လာကြောင်းတောတောင်တွေနဲ့တင်းရှောင်နေရတဲ့အကြောင်းဘူတာအိုဒေသခံတို့ကပြောပါတယ်စွမ်ပီယန်ရွာကအိမ်တော်စု180လောက်တင်းရှောင်နေရပြီးလောလောဆယ်မိုးရသည့်ဝင်ရောက်လာတာကြောင့်နေထိုင်ဖို့အခက်အခဲရှိသလိုရက်ကြာရှည်လာရင်စားနေရခါအတွက်အခက်အခဲရှိနိုင်ကြောင်းလည်းဆက်ပြောပါတယ်KIA နဲ့ပူးပေါင်းတပ်တွေဟာဆွန်ဘရန်ဘူမြို့အခြေဆိုင်ခလာရ46တပ်စခန်းကိုနှစ်လနီးပါးဝိုင်းရံတိုက်ခိုက်ခဲ့ပြီးဒီလ5ရက်နေ့ကသိမ်းယူခဲ့တာပါဆွန်ဘရန်ဘူအခြေဆိုင်တပ်စခန်းဟာမြေကြီးနားပူတာကိုကားလန့်တဲ့ဒေသတွင်းလုံခြုံရေးအတွက်အရေးပါတဲ့စခန်းတစ်ခုဖြစ်တာကြောင့်စစ်ကောင်စီဘက်ကပြန်လည်သိမ်းယူနိုင်ကြောင်းသုံးသပ်တာတွေရှိနေပါတယ်မတ်လ9ရက်နေ့ကစတင်ခဲ့တဲ့ KIA ထိုးစစ်ရဲ့နောက်ပိုင်းကချင်ပြည်နယ်အတွင်းကစစ်ကောင်စီတပ်စခန်းပေါင်း80ကျော်သိမ်းယူခဲ့ကြောင်းKIA ဘက်ကသတင်းထုတ်ပြန်ထားပါတယ်။လက်ရှိမှာတော့မိုးမောက်မန်စီနဲ့ဗမော်မြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်နေတာလည်းဖြစ်ပါတယ်ခင်ဗျာ
။ဒါကတော့ကချင်ပြည်နယ်အတွင်းကကုံသွယ်ရေးအရေးပါတဲ့မြို့တွေကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေသိမ်းယူနိုင်မှုအပြင်းထန်ကြိုးပမ်းနေတဲ့သတင်းကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စီးရေးပဋိပက္ခတွေပြင်းထန်နေတဲ့မြန်မာထိုင်းနယ်စပ်လုံခြုံရေးထိုင်းလေတဲ့ကြီးတဲ့တာဝန်ရှိသူတွေကင်တွယ်ဖြေရှင်းနေပါတယ်လို့ထိုင်းဝန်ကြီးချုပ်ကပြောဆိုလိုက်တဲ့သတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်။ထိုင်းမြန်မာနယ်စပ်တောင်ပိုင်းမှာထိုင်းနိုင်ငံရဲ့လေကြောင်းအပါအဝင်နယ်စပ်လုံခြုံရေးကိုထိပါခံမှာမဟုတ်ဘူးလို့ထိုင်းဝန်ကြီးချုပ်ဆက်သာသဖစင်ကပြောကြားလိုက်ပါတယ်။မြန်မာစစ်ကောင်စီတပ်နဲ့တော်လှန်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့ထိုင်းမြန်မာနယ်စပ်တောင်ပိုင်းမှာတော့ယာနဲ့ချီပြီးတော့စစ်ပွဲဒုက္ခသည်တွေထိုင်းနိုင်ငံဘက်ခြမ်းကိုရောက်လာနေတဲ့အခြေအနေကိုထိုင်းဝန်ကြီးချုပ်ကိုရိုင်းဦးဆောင်တဲ့အဖွဲ့ကပြီးခဲ့တဲ့သတင်းပတ်ကုန်လုံးကထိုင်းမြန်မာနယ်စပ်အထိတွားရောက်ကြည့်ရှုခဲ့တာနဲ့ပတ်သက်လို့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော့မအေးအေးကအကြောင်းဆုံးသတင်းပေးပို့ထားပါတယ
်။ထိုင်းဝန်ကြီးချုပ်စေတာထဗီစင်နဲ့အတူကာဝေးဝန်ကြီးစူတင်ကလန်ဆန်ပါဝင်တဲ့အဖွဲ့ဟာထိုင်းမြန်မာနယ်စပ်ကချနာဘူရီခရိုင်နောင်လူမြို့နယ်နယ်စပ်စီးပွားရေးဆောင်ကိုမေလ17ရက်နေ့ကစစ်ရဟတ်ရင်နဲ့ရောက်ရှိလာပြီးနယ်စပ်လုံခြုံရေးအခြေအနေတွေကိုလာရောက်စစ်ဆီးခဲ့တာပါ။နှစ်နိုင်ငံနယ်စပ်လုံခြုံရေးအခြေအနေနဲ့ပတ်သက်လို့ထိုင်းစိုးရရဲ့လှုပ်ဆောင်နေမှုကိုမေလ12ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်သွားခဲ့ပါတယ်။
มีครับมีอยู่แล้วมีออกแล้วหมดแล้วครับมีการพูดคุยตลอดเวลาเมื่อวานที่ผมคุยกับท่านผู้ชาการสถานการณ์ผู้ชาการท่านบอกว่าเรื่องของเส้นที่เขามีปัญหากันเนี่ยเรื่องของการที่จะล้นเข้ามาในชายแดนเรารับไม่ได้นะเครื่องบินที่จะบินผ่านน่านฟ้าเรามาก็รับไม่ได้นะห้าม
ท้ายวันนี้เจ้าก็ท้ายภาษาเนี่ยပြောသွားတာကတော့အချိန်နေအားလုံးကိုထိမ့်ချုပ်ထားနိုင်ပါတယ်ထိုင်းနိုင်ငံအနေနဲ့မြန်မာနယ်စပ်မှာဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်မငြိမ်မသက်ဖြစ်မှုတွေဟာထိုင်းနယ်မြေအတွင်းထိပါရိုက်ခတ်လာမှာကိုလုံးဝလက်ခံလို့မရပါဘူးလေကြောင်းကျူးကျော်တာပဲဖြစ်ဖြစ်ထိုင်းနိုင်ငံဘက်ကလက်မခံနိုင်ပါဘူးနေဆက်လုံခြုံရေးနဲ့ပတ်သက်ပြီးထိုင်းလေတဲ့နဲ့ကြီးတဲ့တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံပြီးနေဆက်လုံခြုံရေးကိုတိုက်ရိုက်ကင်တွယ်နေပါတယ်ဆိုပြီးပြောသွားခဲ့ပါတယ်ထိုင်းမြန်မာနေဆက်ထိုင်းနိုင်ငံစံခရဘူရီအနီးမြန်မာနိုင်ငံဖျားသုံးစုမှာပြီးခဲ့တဲ့တောက်ကြနေနေ့လယ်ပိုင်းကမြန်မာဘက်မှတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်ရာကနန်းရှိတဲ့စစ်ပြေးဒုက္ခသည်တွေဟာထိုင်းနိုင်ငံထဲကိုထွက်ပြေးလာခဲ့ကြတာပါပြားသုံးစုဒေသခံ100ကျော်လောက်ဟာထိုင်းနိုင်ငံအတွင်းပြေးဝင်လာခဲ့ပြီးထိုင်းဘက်ကအမှတ်134နေကြာစောင့်တဲ့အပါအဝင်ရဲတပ်ဖွဲ့တွေကနေဆက်ကိုစောင့်ကြပ်ထားခဲ့ပါတယ်။အခြေအနေတွေကိုတည်ငြိမ်ပြီးတဲ့နောက်နေရက်ကိုပြန်ပို့ခဲ့တာပါ။ဒီအတွက်ကြောင့်နေဆက်လုံခြုံရေးကိုထိုင်းဝန်ကြီးချုပ်ကအလေးထားပြောဆိုသွားတာဖြစ်ပါတယ်။ထိုင်းဝန်ကြီးချုပ်နဲ့အဖွဲ့ဟာကန်ချနာဘူရီခရိုင်စံခရဘူရီမြို့နယ်ထဲမှာရှိတဲ့မွန်တရားလိုခေါ်ဝေါ်တဲ့ဥတ္တရမနုဆန်တရားကိုလည်းတွားရောက်ခဲ့ပြီးဒေသခံတွေနဲ့တွေ့ဆုံကခီးသောလုပ်ငန်းတွေဖွံ့ဖြိုးတိုးတက်နိုင်ရေးကိစ္စတွေကိုလည်းပြောဆိုခဲ့ပါတယ်။ထိုင်းဝန်ကြီးချုပ်နဲ့အဖွဲ့ဟာနေဆက်ကုန်သွယ်ရေးကိစ္စတွေကိုလည်းအလေးထားလာရောက်ကြည့်ရှုခဲ့သလိုထိုင်းမြန်မာနယ်စပ်ကနေမူရစေးဝါးတွေဝင်ရောက်လာနေတဲ့အခြေအနေတွေရှိတာနဲ့ပတ်သက်လို့လည်းအထူးကြက်မှတ်စစ်ဆေးလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းကိုလည်းတစ်ဆက်တည်းပြောဆိုသွားပါတယ်။ထိုင်းဝန်ကြီးချုပ်နဲ့အဖွဲ့ဟာအမှတ်ကိုစစ်ဒေသကတာဝန်ရှိသူတွေစစ်ဘက်ဆိုင်ရာအရာရှိတွေနဲ့အတူကချနာဘူရီမြို့မှာလည်းနေဆက်လုံခြုံရေးအစည်းအဝေးပွဲကျင်းပခဲ့သလိုမဲဆောက်ရနောင်းကချနာဘူရီနေဆက်တလျှောက်မူရစေးဝါဝင်ရောက်လာနေမှုတွေကိုလည်းရပ်ပေါင်း90အတွင်း အပီးသက်ပိတ်ဆို့နှိမ်နင်းသွားမယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်ရှင်
ဒါကတော့ထိုင်းဝန်ကြီးချုပ်ရဲ့ထိုင်းမြန်မာနယ်စပ်ခီးစဉ်ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော့မအေးအေးမှာသတင်းပေးပို့ခဲ့တာပါရှင်မကြခင်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ
် VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ဆက်သွယ်မေးမြန်းခန်းကိုအလှည့်ပေးကြပါတယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံကိုအားနည်းတဲ့စစ်အစိုးရတရက်နဲ့ဆက်လက်ရည်တည်စေလို့ပြီးတော့2010ခုနှစ်ဝင်းကျင်တုန်းကနိုင်ငံရေးအခြေအနေမျိုးပြန်ပြီးတော့ရောက်အောင်လုပ်နေပါတယ်လို့မြန်မာအရေးစောင့်ကြည့်လေလာသူတူကပြောလိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့အနောက်အုပ်စုတွေရဲ့မြန်မာစစ်ကောင်စီပေါ်မှာပိတ်ဆို့အရေးယူမှုတွေကထိရောက်မှုမရှိဘူးပြီးတော့ဆီယနာရှင်စန့်ကျင်အင်အားစုတွေရဲ့နိုင်ငံရေးအုပ်ချုပ်ရေးစွမ်းရည်တွေမှာပိုးပြီးတော့မှပံ့ပိုးပေးဖို့လိုအပ်နေပါတယ်ဆိုတာကိုလည်းထောက်ပြပါတယ်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအခြေချနေထိုင်ပြီးတော့ဒီမိုကရေစီအသွင်ကူးပြောင်းရေးတင်နန်းတွေဖွင့်လှစ်ပို့ချခဲ့တဲ့လက်ရှိ Pratt Server Society Center ရဲ့အကြီးအကဲအကြံပေး Igor Bladjevich ကိုကိုငင်းချမ်းအေးကအွန်လိုင်းကနေဆက်သွယ်မေးမြန်းထားတာရှုစားနာဆင်ပါရှင်
Let me start by focusing on the China.
ဘာသာနော်မြန်မာပြည်ကမှာတရုတ်နဲ့အာဆီယံအိန္ဒိယနိုင်ငံတွေရဲ့အခမ်းအနားကိုစပယ်ဆွေးနွေးချင်ပါတယ်ဗျာ။သူတို့ရဲ့လက်ရှိလေးပြွာကပါပါလေ။သူတို့ကဒေတာတွေနဲ့သူတို့ရဲ့နေဆက်တွေတည်ငြိမ်စေဖို့အပြုလာ။ဒါမဟုတ်ရွယ်လို့ပဲဖြစ်ဖြစ်မရွယ်ပဲနဲ့ပဲဖြစ်ဖြစ်လက်ရှိအနာဒိစကောင်စီကိုဆက်ပြီးတော့အနာတမြဲစေဖို့ကူညီပေးရရောက်နေလာကြ။
But I think to understand what they are doing now the Myanmar neighbors
စစ်တပ်အနာဒိမှုကြိုးစားတဲ့အစကလေးကအနည်းချင်းနိုင်ငံတွေဘာတွေလုပ်ခဲ့သလဲဆိုတာကနေပြန်ပြီးတော့နားလည်ကြည့်ဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်မြန်မာအနည်းချင်းတွေပါဝင်အားလုံးကအချင်းချင်းမှာတော့စစ်ကောင်စီကဆန္ဒပြပွဲတွေစန့်ကျင်ခုခံတော်လန်တာတွေကိုနှင်းနှင်းနိုင်သွားမှာပဲလို့မျှော်လင့်ခဲ့ကြတာပါဒါကြောင့်အနည်းနာချင်းတွေကမကဘူးနိုင်ငံတကာအတိုင်းအဝန်းကထိုင်ဆောင်ကြည့်ဖို့ဆုံးဖြတ်ခဲ့ကြပါတယ်စစ်တပ်ကရက်စက်တဲ့ဖိနှိပ်မှုတွေလုပ်ပြီးသူတို့ရဲ့ထိန်းချုပ်နိုင်မှုကိုခိုင်မာအောင်ပြန်တည်ဆောက်နိုင်တဲ့အခါကြမှာအရင်လိုထုံးစံပုံမှန်အတိုင်းပြန်လုပ်ကြမယ်ပေါ့ပထဝီနိုင်ငံရေးအရာရောစီးပွားရေးအရာရောတန်တမာရေးအရာရောပေါ့အခု3နှစ်ကြာလာချိန်မှာတော့အထူးသဖြင့်စစ်စင်ရေးတည်တူညာနှစ်ခုအပြီးမှာစစ်တပ်ကအခြေအနေကိုထိန်းမှုမအောင်မြင်ယုံတာမကပဲရှုံးနေပြီဆိုတာကိုအားလုံးကနားလည်လာပြီးတော့ထိတ်လန့်တုန်လှုပ်သွားကြပါလေထိမနန်သိမယအခြေအနေကိုဥတီသွားမှကိုလည်းကြောက်သွားကြပါလေအဲ့ဒီအချိန်မှာထိုင်ဆောင်ကြည့်နေတဲ့ချင်းကပ်မှုပုံစံကိုစွန့်ခွာပြီးတော့ထဲထဲဝင်ဝင်စပါဝင်ပတ်သက်လာကြတာပေါ့တရုတ်နိုင်ငံကတော့တက်ကြွဆုံးနဲ့မြန်မာနိုင်ငံကဖြစ်ထွန်းမှုတွေကိုလွှမ်းမိုးနိုင်ဖို့အကြိုးစားဆုံးပေါ့ထိုင်းနိုင်ငံကတော့အပြောကပူများပါလေသူတို့ဘာတွေလှုပ်ဖို့ကြိုးစားနေလဲဆိုတော့စစ်တပ်ကိုတူရီသောအင်အားကြီးထိန်းချုပ်နိုင်သူအဖြစ်နိုင်ရဖို့ကိုမလိုလားပါဘူးပထမအချက်ဒါကပျက်စီးဆုံးရှုံးမှုတွေများပြားမယ်ဆိုတော့နားလည်လို့ပါနောက်ဒုတိယချက်ကတော့ဒါကမဖြစ်နိုင်တော့ဘူးဆိုတော့သူတို့သိလာလို့ဖြစ်ကောင်းဖြစ်ပါမယ်တစ်ဖက်မှာလည်းစစ်တပ်ကိုသူတို့မရှုံးစေချင်ပါဘူးသူတို့ဒီကစားပွဲကိုကစားနေကြတာပါမြန်မာစစ်တပ်ကိုအကျိုးချောင်းဖြောင်းဖျားနားချနိုင်ဖို့အတွက်ညှိနှိုင်းမှုတွေလုပ်နိုင်ဖို့စစ်တပ်ရဲ့အားနည်းချက်ကိုတနည်းအားဖြင့်အသုံးချနိုင်မှုအခွင့်အရေးပဲလို့သူတို့မြင်ပါတယ်သူတို့အောင်မြင်မယ်လို့တော့ကျွန်တော်အနေနဲ့မထင်ပါဘူးနောက်တစ်ခါကသူတို့တိုင်းရင်းသားတော်လှန်ရေးအဖွဲ့တွေနဲ့မျိုးသားညီညွတ်ရေးအစိုးရ NUG ကြားမဟာမိတ်ဖြစ်မှုကိုဖျက်တောက်ဖို့ကြိုးစားပြီးတော့တနည်းနည်းနဲ့မြန်မာနိုင်ငံကို2010ခုနှစ်ကနိုင်ငံရေးအခြေအနေမျိုးပြန်ရောက်အောင်လုပ်နေပါတယ်အဲ့ဒီအထက်တန်းလောကတသက်ဩဇာအင်အားရှိတဲ့သူတွေနဲ့ဖွဲ့စည်းထားတဲ့ဒုတိယပုံစံနိုင်ငံရေးမှာစစ်တပ်ရဲ့တိုင်းရင်းသားအဖွဲ့အစည်းတွေရဲ့မြန်မာနိုင်ငံရေးအင်အားစုကိုကုစားပြုမဲ့အစုအဖွဲ့တစ်ခုရဲ့ပါဝင်မယ်ပေါ့ဒါကိုအောင်မြင်နိုင်ဖို့မြန်မာအင်ဒီဂျင်တွေကလုပ်နေတာပါအဲ့ဒီမှာတရုတ်ကသူတို့ရဲ့ဩဇာကိုအသုံးချပြီးတော့ဒီလမ်းကြောင်းအတိုင်းအောင်မြင်ဖို့တွန်းအားပေးနေပါတယ်ဒါပေမဲ့မအောင်မြင်သေးပါဘူးကျွန်တော်မြင်ရတော့ဒါကပကတိမြေပြင်အခြေအနေနဲ့ကြီးကြီးမားမားကိုလွဲနေတဲ့အကဲဖြတ်ချက်ပါဒီလွဲမားတဲ့အကဲဖြတ်ချက်ကြောင့်တိုင်းပြည်လုံးအကြမ်းဖက်ခံရဖို့အချိန်ပိုပေးတယ်လို့ဖြစ်နေပါတယ်ဒါကမြန်မာနိုင်ငံပြက်စီးနေတာကိုရှေ့ကြစေပြီးတော့လူတွေပိုပြီးကပ်ဘေးစိုက်စီပါ
And that is the increasing and deepening the humanitarian catastrophe.
Let me move to my next question regarding okay, ASEAN ye phiyaw mu ne patat pi lo set pe chin ma le ya. Thi phet Igor ye saw ma ne ma mi ma ye ASEAN ye tauk pyan swan mu le paw wi ba thauk pya la le twi ya ba le. Ta phat ma ga mi ma nai ga ma sit tat yi che hu ba le ne ne shin chain go mye twae di da ba. Shin ma pyo de the ma le pa ba le. In a ji nai ngan dwi ti yuk ne Russia lo ga le mi ma nai ga ma chui su ba yi set set di ba. Ku ma le mho pa au da yin ya ba. Chein ne ma
ပဲအာဆီယံမှာကဆွမ်းဆောင်ရေးကလည်းအကန့်အသတ်တွေရှိတယ်ဆိုပြီးတော့ပြောကြရတယ်ရှိပါတယ်ဖွဲ့ဝင်နိုင်ငံတွေရဲ့ပြည်ရေးကိုဝင်ဆွတ်ရဘူးဆိုတဲ့ဒီဘာသာကလည်းရှိနေပါတယ်ဆိုတော့ဒီချိန်ဒီမှာအာဆီယံကအမှန်တကယ်အကျိုးသက်ရောက်မှုရှိအောင်ဘာတွေလုပ်တင်လဲဗျ
Look, I would really like to ASEAN to
မြန်မာပြည်ထနာကိုဖြည့်ရှင်းဖို့အာဆီယံကိုအဓိကကြတဲ့ခန်းကဏ္ဍကနေပါဝင်စေချင်ပါတယ်။ဒါပေမဲ့ကံမကောင်းစွာပဲဒီလိုဖြစ်လာလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။အာဆီယံရဲ့လုပ်ခဲ့တဲ့ပြီးခဲ့တဲ့၃နှစ်ကိုကြည့်ရင်အာဆီယံမှာလုံနိုင်စွမ်းရှိမယ်လို့မထင်ပါဘူး။အာဆီယံကမြန်မာအကြက်တဲကိုဖြည့်ရှင်းဖို့ကြိုးပမ်းတာမဟုတ်ပါဘူး။မြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံကိုဘူးပြုထားတော့သူရဲ့ပုံရိပ်ကိုကာကွယ်နိုင်ဖို့သာကြိုးစားနေတာပါမြန်မာနိုင်ငံမှာဒုက္ခတွေရောက်ဆုံးရှုံးပျက်စီးမှုတွေကြီးစွာကြုံတွေ့နေရတာထက်အာဆီယံတော့ကသူ့ပုံရိပ်ကပို့ပြီးတော့အရေးကြီးနေပါတယ်အာဆီယံကအားလုံးပါဝင်တဲ့ဆွေးနွေးပွဲလို့ခေါ်တဲ့အထိပယ်ကတော့လက်တွေ့မှာလူတိုင်းကအာဏာသိမ်းစစ်တပ်စီမှာအမှုနီးနဲ့လက်နက်ချတာကိုလက်ခံဖို့လိုတယ်လို့ဆိုလိုတာပါဒီဆွေးနွေးပွဲဟာတိုင်းပြည်ကိုဖျက်ဆီးနေတဲ့ဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကိုလူတိုင်းကလာပြီးတော့ညှိနှိုင်းဖို့ပါလူတိုင်းကအပြစ်ခတ်ရစဲရေးကိုလက်ခံဖို့ပါပြီးတော့မှလွတ်တော်ထဲမှာနေရာနည်းနည်းပေးမဲ့လိန်လေလဲဖျားထားတဲ့စစ်စစ်ဆွေးနွေးပွဲတွေကိုဆိုလိုတဲ့အားလုံးပါဝင်တဲ့ဆွေးနွေးပွဲပါ၃နှစ်ကြာခက်ခက်ခဲခဲရုန်းကန်ရင်စစ်အာဏာသိမ်းမှုကိုစန့်ကျင်နေတဲ့မဟာမိတ်အဖွဲ့တွေရဲ့သက်ဆိုင်သူအားလုံးဟာဒါကိုလက်မခံနိုင်ခွင့်သူတို့မှာအပြစ်ရှိနေပါအာဆီယံဟာဒီအလုံးမဖြစ်နိုင်တဲ့လုပ်ငန်းစဉ်ကိုပဲဆက်ပြီးတော့တွန်းနေတာပါအာဆီယံကတခြားမတူညီတာဘာလို့နိုင်လဲလို့မေးရင်သူတို့ဟာအာဏာသိမ်းစစ်တပ်မပါဘဲနဲ့ကျန်တဲ့သူတွေအားလုံးတွစ်ဆုံဆွေးနွေးနိုင်ရေးအဆင်ပြေချုံးမွေ့စေဖို့ပံ့ပိုးကူညီနိုင်ပါလားစစ်တပ်မပါဘဲအားလုံးပါဝင်ဆွေးနွေးခြင်းကသာမြန်မာပြည်ထနာတွေကိုဖြည့်ရှင်းရမှာအထောက်အကူဖြစ်စေမှာဖြစ်ပြီးတော့နိုင်ငံရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့နိုင်ငံရေးသဘောတူညီချက်တည်းရရဖို့အရှိန်မြင့်တင်နိုင်မှာပါအဖက်မှာလည်းဒါကဗိုလ်ချုပ်မကြီးမင်းအောင်လှိုင်နဲ့လက်ရှိအာဏာသိမ်းစစ်ကောင်စီကိုပြုတ်ကျဖို့မြန်လာမှာပါဘိုးချုပ်မူကြီးမင်းအောင်လှိုင်ကိုမဖယ်ရှားဘဲနဲ့မြန်မာနိုင်ငံအတွက်အပြေမရှိသေးပါဘူ
း Before Minaung Lang is removed there is no solution for the Myanmar
Let me move to the little bit broader ပို့ပြီးတော့ဒီနေ့ကျပြတဲ့ဘူဝါဒကိစ္စကိုဆွေးနွေးကြပါမယ်ဥပမာမြန်မာနိုင်ငံအတွက်အမေရိကန်ရဲ့ဘူဝါဒနဲ့အကျိုးသက်ရောက်မှုမျိုးပေါ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ရဲ့ဘူဝါဒနဲ့တက္ကပိတ်ဆို့မှုတွေကဘယ်လောက်ထိသက်ရောက်မှုရှိလဲပို့ပြီးထိရောက်မှုရှိအောင်အမေရိကန်ကဘာတွေလုပ်နိုင်လဲဘာတွေလုပ်သင့်တယ်လို့ထင်လဲမြတ်
We should be realistic about the sanctions.
ဒံကပိစုံမှုတွေကမြန်မာနိုင်ငံမှာဒါမကကဘာတဝမ်းမှာပါအကန့်အသတ်နဲ့ပဲတက်ရောက်မှုရှိတယ်ဆိုတော့အမှန်တိုင်းမြင်ဖို့လိုပါလေ။ပိစုံအရေးယူမှုတွေဟာစစ်ပွဲတွေကိုမရပ်တန့်နိုင်ပါဘူး။အာဏာရှင်တွေကိုဖျောက်ချမှာမဟုတ်ပါဘူး။ဒံကပိစုံမှုတွေကနိုင်ငံရေးသတင်းစကားပို့နေတာပါ။ဒံကပိစုံမှုတွေချမှတ်နေတဲ့နိုင်ငံတွေကဘယ်သူကိုလက်ခံတယ်၊ဘယ်သူကိုတော့လက်မခံဘူးလို့ပြောနေတာပါ။ဒါကတစ်ချက်ပါ။ဒုတိယတစ်ချက်မှာပိစုံအရေးယူမှုတွေကအတိုင်းအတာတစ်ခုနဲ့အာဏာရှင်စနစ်ရဲ့ဆွမ်းဆောင်ရေးကိုကန့်သတ်နိုင်ပါတယ်။စစ်ပွဲဒါမှမဟုတ်ဖိနှိပ်မှုတွေကိုဆက်လက်လှုပ်ဆောင်နေတာတွေကိုလည်းကန့်သတ်နိုင်ပါတယ်။ဒါပေမဲ့အာဏာရှင်ကိုမဖယ်ရှားနိုင်ပါဘူး။သူတို့ကိုကန့်သတ်မှုတော့လုပ်နိုင်ပါတယ်။ဒါကြောင့်ဒီသဘောအရတော့ပိတ်ဆို့ရေးယူမှုဟာအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ဒဏ်ခတ်ရေးယူမှုတွေကကစားပွဲကိုပြောင်းလဲစေတဲ့ game changer မဟုတ်ပါဘူး။ဆိုတော့ဒဏ်ခတ်ပိတ်ဆို့မှုတွေကဘာတွေလုပ်နိုင်လဲ။စစ်ဆိုရပေါ်အထောက်ပံ့တွေမရအောင်တော့ကန့်သတ်နိုင်လို့ဒါကအရေးကြီးပါတယ်။ဒါပေမဲ့ဒီချိန်ထဲမှာပဲအမေရိကန်အနောက်နိုင်ငံတွေနဲ့အာရှကဒီမိုကရေစီနိုင်ငံတွေအနေနဲ့အပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေအများကြီးလိုအပ်ပြီးတော့တော်လိုင်းအင်အားစုတွေကိုဦးတည်ပြီးတော့ခိုင်မာတဲ့ပံ့ပိုးမှုတွေပေးဖို့လိုနေပါတယ်။ရုရှားကစစ်အာဏာရှင်တွေကိုစစ်ရေးဆွမ်းရည်မြင့်တင်ဖို့ကူညီပေးနေပါတယ်။အိန္ဒိယဟာစစ်ကောင်စီရဲ့စစ်ရေးစီးပွားရေးနဲ့အုပ်ချုပ်မှုဆွမ်းရည်ကိုမြင့်တင်ဖို့ကြိုးစားနေပါတယ်။ဆိုတော့ရုရှားနဲ့အိန္ဒိယကစစ်အစိုးရကိုသာလောင်းချီထပ်ထားကြပါတယ်။တရုတ်နိုင်ငံကတော့မြန်မာနိုင်ငံကိုတခြားနိုင်ငံတွေမှာပါပဲသူ့ရဲ့ဩဇာလွှမ်းမိုးမှုနယ်ပယ်တဲ့ရှိစေချင်ပါတယ်။ဒီလိုဖြစ်ဖို့ကိုတရုတ်ကစစ်တပ်ကိုဗဟုသုယအဖြစ်ဆက်လက်ရှင်သန်ရပ်တည်စေချင်ပါတယ်။ဒါပေမဲ့အားနည်းတဲ့ဗဟုသုယအဖြစ်ပဲရှိစေချင်တာပါ။ဒီချိန်ထဲမှာပဲနိုင်ငံတဲကတခြားနေရာအင်အားစုတွေမှာလည်းဩဇာလွှမ်းမိုးမှုရယူထားပြီးတော့အထိန်အကွက်နဲ့မတိမငြိမ်ဖြစ်နေအောင်လုပ်ဖို့ကြိုးစားပါတယ်။အဲ့ဒါကတရုတ်ကစားနေတဲ့ကစားပွဲပါ။အမေရိကန်ကလုပ်နေတာကတော့အရက်ဖတ်အဖွဲ့အစည်းတွေကိုထောက်ပံ့ပြီးတော့လူသားချင်းစာနာတဲ့အကူအညီတွေပေးနေပါတယ်။အဲ့ဒါကအမေရိကန်နဲ့ဥရောပသမဂ္ဂနိုင်ငံတွေကလုပ်နေပါတယ်။ဒါမျိုးကကောင်းပါလေ။ဒါပေမဲ့အဲ့ဒါနဲ့ချင်းမလုံလောက်သေးပါဘူး။လိုအပ်နေတာကအမေရိကန်အနောက်နိုင်ငံတွေနဲ့အာရှကဒီမိုကရေစီနိုင်ငံတွေအနေနဲ့စစ်အာဏာသိမ်းမှုစန့်ကျင်ရေးမဟာမိတ်တွေရဲ့နိုင်ငံရေးလုပ်ငန်းစဉ်တွေထဲမှာကူညီဖို့နဲ့လွတ်မြောက်နေပြည်တွေမှာအုပ်ချုပ်မှုစွန့်ရင်မြင့်တင်ပေးဖို့လိုအပ်နေပါတယ်။ဒါကအမေရိကန်တယောက်တည်းလုပ်လို့မရပါဘူး။အာဆီယံတဲကအရေးကြီးတဲ့မိတ်ဖက်တွေဖြစ်တဲ့ထိုင်း၊မလေးရှား၊စင်ကာပူ၊ဖိလစ်ပိုင်နဲ့အင်ဒိုနီးရှားနိုင်ငံတွေနဲ့လက်တွဲပြီးတော့လုပ်ဖို့လိုနေပါတယ
်။ US need to do it together with the important partners in ASEAN meaning Thailand, Malaysia, Singapore, Philippines and Indonesia.
ဒါကတော့ Pratt Civil Society Center ရဲ့အကြီးတန်းအကြံပေးကိုကိုငင်းချန်အေးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်။အမေရိကန်ပြည်ထောင်စုမှာအလင်းအမြန်ကြီးထွားလာနေတဲ့အာရှຫນွေဘွားအမေရိကန်စားသုံးသူတွေအတွက်စိုက်ပျိုးထုတ်လုပ်ရောင်းချမှုတွေကတွင်ကျယ်လာနေပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်သိန်ကီထိုက်တင်ပြပေးထားပါတယ်။
အမေရိကန်ပြည်ထောင်စုမှာမေလဟာဆိုရင်အာရှຫນွေဘွားအမေရိကန်ဟာဝိုင်တိုင်းရင်နဲ့ပစိဖိတ်ကျွန်းຫນွေဘွားတွေကိုဂုဏ်ပြုရလာဖြစ်ပါတယ်။အာရှຫນွေဘွားအမေရိကန်တွေဟာအမေရိကန်မှာအမြန်ဆုံးကြီးထွားလာနေတဲ့အုပ်စုဖြစ်တယ်လို့နီလ်ဆန်သုတေသနလုပ်ငန်းကြီးရဲ့စစ်တမ်းကဖော်ပြပါတယ်။နိုင်ငံပေါင်း20ကအာရှຫນွေဘွားအမေရိကန်22တန်းကျော်ရှိကြောင်းသကောက်စင်အချက်လက်တွေမှာလည်းဖော်ပြပါတယ်။လာမယ့်2060ပြည့်နှစ်အရောက်မှာလူရေ 35.3 သန်းထိတိုးလာမယ်လို့လည်းခန့်မှန်းထားကြပါဗျ။အမေရိကန်ပြည်ထောင်စုမှာအလုံးပါဝင်တဲ့စီးပွားရေးတိစမှုနဲ့အာရှຫນွေဘွားအမေရိကန်တွေဟာဝိုင်နဲ့ပစိဖိတ်ကျွန်းຫນွေဘွားအမေရိကန်တွေအတွက်အခွင့်အလမ်းသစ်တွေဖန်တီးပေးနေတာမှာအာရှຫນွေဘွားတွေဟာဝိုင်နဲ့ပစိဖိတ်ကျွန်းຫນွေဘွားတွေရဲ့စီးပွားရေးလုပ်ငန်းငယ်တွေစွန့်ထွင်လုပ်ငန်းတွေမှာယင်းနှိမ့်မြုံနှံမှုတွေလည်းပါဝင်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်တန်ကခြေညာချက်မှာပြောပါတယ်။သူတာဝန်ယူထားတဲ့ကာလအတွင်းအာရှຫນွေဘွားအမေရိကန်အလုတ်ကံရရှိမှုနဲ့စွန့်ထွင်လုပ်ငန်းနှုတ်ဟာဆိုရင်ဆယ်စုနှစ်တခုအတွင်းအမြင့်ဆုံးဖြစ်တယ်လို့လည်းသမ္မတကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဖရက်စနိုမြို့ကအာရှຫນွေဘွားဈေးကွက်ကိုအဓိကရည်ရွယ်တဲ့စိုက်ပျိုးထုတ်လုပ်မှုအများအပြားရှိပါတယ်။မြန်မာနိုင်ငံကနေရွှေ့ပြောင်းအခြေချလာတဲ့ဇော်ဖန်လုပ်ငန်းရှင်ဦးစောနိုင်ကတော့ဒီလုပ်ငန်းကိုစနိုင်ဖို့ဆဲစုနေတခုနီးပါအချင်းယူခဲ့ရတယ်လို့ VOE ကပြောပါတယ်
။ဒီရောက်လာတာလည်းဒီကယ်လီဖိုးနီးယားပြောင်းလာတာလည်းဒီကိစ္စအတွက်ပဲလှုပ်ရှင်တာဟာလေလှုပ်နိုင်အောင်ပြောင်းလာတာ။ဒါအဲ့ဒါနဲ့ပဲစပြစ်သွားတော့ပြောမယ်ဆိုလို့ဒါပေမဲ့အခုစတယ်ဆိုတဲ့အချိန်မှာပြောမယ်ဆိုရင်တော့ဒါဟိုငွေရလက်ထက်မှာရှိထားဖို့လိုတယ်။ဘာလို့ဆိုတော့ဒီလုပ်ငန်းစပြီးဟေးဆိုတဲ့အချိန်မှာထွက်ကြီးပဲဆိုတာငွေလုံးဝမရှိဘူးနော်။အခုချိန်နေလက်ဒါမဝင်သေးဘူးဒါအခုထည့်နေလုံးပဲနေစားရနှစ်လပိုင်းလောက်တည်းကျွန်တော်စနေတာအခုချိန်ထိတာအကုန်လုံးဟောဝင်ဝင်မလာသေးဘူ
းအမေရိကန်ကိုစတင်အခြေချခဲ့ပြီးတဲ့နောက်ကိုပိုင်အရင်ညရအောင်စူဆောင်းသူ့ရဲ့အမေရိကန်အိမ်မက်ကိုအကောင့်ထဲပေါ်တာလို့ပြောတဲ့ဦးစောနိုင်ကလုပ်ငန်းနဲ့ပတ်သက်တဲ့အချက်လက်တွေစူဆောင်းကိုပိုင်ငွေနဲ့လုပ်ငန်းကိုစခဲ့တာဖြစ်ပေမဲ့စွန့်စားရမှုကတော့များတယ်လို့ပြောပါတယ
်တတော်စွန့်စားတာအခုချိန်ထိရတာပြောမှဆိုတာဒီရောက်ဝင်ငွေကကိုဘယ်လိုခေါ်မလဲဒီတနှစ်ပတ်လုံးကိုအလုပ်လုပ်တဲ့ဝင်ငွေမမီဘူးပြီးခဲ့တဲ့နှစ်ကနော်ဒါပြောမှာကိုလုပ်တဲ့အချိန်ပိုင်းကြီးလေးနဲ့နောက်လုပ်တဲ့ဟိုအရေးအတွက်ကဒါကိုနည်းတယ်ပေါ့နည်းတော့အဲ့တော့ဒီအတွက်ကိုဒါ support လုပ်ဖို့အတွက်ကို့မှာလည်းငွေကန်ရှိဖို့လိုတယ်ပေါ့နော်ဒီအောင်တောင်းထားနိုင်မှုပေါ့နော်အခုအချိန်မှာအာဒီလုပ်ငန်းအခုစပြီဆိုဒါကျွန်တော်ကဒါခရင်ရောက်ရှိတယ်ခရင်ရောက်ထဲကဟာနည်းတော့ရောင်းလို့ရတာပဲဖြစ်ဒီအမြင်မှာချဆက်တဲ့လူတွေကအခုအချိန်မှာဘယ်သူမှမရသေးဘူးအချိန်မှာ6လပိုင်းမှာကျွန်တော်စိုက်ဖို့စောင့်ပါဟုတ်ကဲ့အဲ့ဒီတော်တွင်းကိုတော့ဒါတော်တော်လေးတော့တောင်းခံထား
အာရှຫນွေဘွားစားသုံးသူဈေးကွက်ကိုဥတီတဲ့စိုက်ပျိုးထုတ်လုပ်ရေးလုပ်ငန်းတွေတင်မှာမြန်မာຫນွေဘွားတွေရဲ့စိုက်ပျိုးရေးလုပ်ငန်းတွေလည်းပါဝင်ပါတယ်ဖလော်ရီဒါပြည်နယ်မှာလည်းမြန်မာစိုက်ပျိုးရေးလုပ်ငန်းတွေရှိပြီးလက်လီအယောင်ဆိုင်တွေမှာအဓိကဖြန့်ဖြူးကြတယ်လို့လည်းစိုက်ပျိုးရေးလုပ်ငန်းရှင်ဦးစောနိုင်ကပြောပါတယ
်ဖလော်ရီဒါလည်းကျွန်တော်ရှိပါတယ်သူတို့ကတော့ဟိုမကြော်ညာဘဲနဲ့နေလို့တာဟောဖြစ်ကြသူတို့ကအဲ့မှာတော့ဂရင်းဟောင်းနဲ့စိုက်ကြတာတို့တွေကဆိုင်သူတို့တွေကကြတော့သူတို့ရဲ့ဈေးကွက်ကအဓိကတော့သူတို့ပြောပြတဲ့အရာဆိုသူတို့ကဟိုပါလေပေါ့ဒီကျွန်တော်တို့ Asia Grocery တွေတက်မှာအဲဒီဆိုင်နေပေါ့နော်အဲ့ဒါတွေသူကပို့ကြတာကျွန်တော်တို့သူတို့နည်းနည်းလေးကွဲတယ်ကျွန်တော်တို့ကအဲ့ဒီ Asia Grocery ကျွန်တော်အဓိကမထားကျွန်တော် Wholesale အဓိကထားဟာ Wholesale အဓိကထားတဲ့အကြောင်း Wholesale ကကျွန်တော်ထွက်တလို့ Wholesale အကုန်ယူသွားတာတက်မှာဘာမှဟိုလုံးနေစရာမလို
အာရှຫນွေဘွားအမေရိကန်တွေပစိဖိတ်ကျွန်းလူမှုအတိုင်းအဝိုင်းဟာသူတို့အတွက်ကိုစားပြုမှုကိုပို့ပြီးတော့အာယုံဆိုင်လိုလားလာကြတယ်လို့ဗုဒ္ဓဦးနေမှာထုတ်တဲ့ Nielsen အစဉ်ခန်းစားကဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကအာရှຫນွေဘွားတွေဟာဝိုင်တိုင်းရင်းမျိုးနွယ်တွင်နဲ့ပစိဖိတ်ကျွန်းသားတွေဟာဆိုရင်ဝယ်ယူသုံးစွဲနိုင်စွမ်းဒါမှမဟုတ်လေအသုံးပြုနိုင်တဲ့ဝင်ငွေ 1.3 trillion ရှိတယ်လို့လည်းအစဉ်ခန်းစားမှာဖော်ပြပါတယ်။ဒါပေမဲ့လည်းကုန်အမှတ်တစ်စိမ့်နဲ့ဈေးကွက်ထိုးပေါက်ရေးမှာတော့တိုင်းရင်ရိုးရာအစဉ်အလာကိုစားပြုမှုရဲ့အရေးပါမှုကိုဈေးကွက်ထိုးပေါက်သူတွေကြားလေ့လာနေကြရဆဲဖြစ်ကြောင်းအာရှနဲ့ပစိဖိတ်ကျွန်းຫນွေဘွားအများစုကသူတို့ရဲ့ရိုးရာဓလေ့ထုံတမ်းတွေကိုပြည့်ရဲပြူရာမျိုးဒါမှမဟုတ်လည်းတလွဲဖော်ပြချတဲ့မီဒီယာတွေနဲ့ကြေညာတွေကိုလစ်လျူရှုမထားလို့ချတော့ဘူးလို့လည်းအစဉ်ခန်းစားကထောက်ပြပါဗျာ အာရှနွယ်ပွားအမေရိကန်တွေဟာဝိုင်တိုင်းရင်းတွေနဲ့ပစိဖိတ်ကျွန်းနွယ်ပွားတွေရဲ့64ရာခိုင်နှုန်းဟာဆိုရင်သူတို့ကိုတန်ဖိုးမထားနှိမ်နဲ့ကုန်ပစ္စည်းအမှတ်တရစိတ်တွေကိုဝယ်မသုံးဘူးလို့ပြောဆိုကြကြောင်းလဲစစ်တမ်းမှဖော်ပြပါတယ်။စိုက်ပျိုးရေးလုပ်ငန်းရှင်ဦးစော်နိုင်ကတော့အာရှနွယ်ပွားတွေအထူးသဖြင့်မြန်မာနွယ်ပွားတွေရဲ့ဈေးကွက်ကိုရည်ရွယ်ပြီးလုပ်ငန်းတိုးချဲ့နိုင်ရေးအတွက်မှန်းဆနေပါတယ်။
နောက်ဟိုဘယ်လိုကောင်းမလဲ nursery လိုမျိုးပေါ့နော်အဲ့လိုမျိုးပေါင်းပြီးတော့လုပ်မှာပေါ့နော်အဲ့ဒီမှာကျတော့အပင်မျိုးစုံရောင်းတာလည်းပါမယ်အပင်တွေပြိုးပင်တွေရောင်းတာလည်းပါမယ်ဒီ site တာလည်းပါနောက်ပြီးတော့ကျွန်တော်ဒီမှာလည်းလူတွေကတအားလာပြီးတော့ကြည့်ကျင်တယ်ဗျအဲ့တချို့ဆိုညားရီတွေပါလာကျင်တယ်အဲ့တော့ကျွန်တော်ကနောက်တော့ဟိုအဆင်ပြေပြီပေါ့ဗျာနော်ပတ်စံလည်းစုမီဆောင်မီရှိနေတော့အဲ့လိုမြေကြဲကြဲနဲ့အဲ့ဒီမှာဒီသူတို့လာပြီးတော့ဟိုနေနိုင်ပေါ့နော်အဲ့လိုတွေပါစီစဉ်ထားတာပါဒါကတော့တပိုင်းပေါ့ဘလော့ဆယ်ကတော့ဒီအဲ့လိုမလုံနိုင်တော့ပါပဲဒီအပင်တွေကတော့ကျွန်တော်ထပ်ပြီးချက်ဆိုင်ပါပ
ါလုပ်ငန်းသစ်တစ်ခုကိုအစပြုတာမှာစွန့်စားရမှုကလည်းရှိနေပြီးအထူးသဖြင့်တော့ဝင်ငွေအမခံချက်ဖြစ်တယ်လို့လည်းဦးစွန်နိုင်ကပြောပါတယ်ရှင
်မကျိန်းသေးဘူးเนาะဘယ်လောက်ပဲဘယ်ချိန်မှပြန်လာမလဲဆိုတော့မသိသေးဘူးအတီးတီးမှရမယ်နောက်တော့အပင်ရွက်ရရောင်းအောင်မှရမယ်ဆိုတော့အဲ့တစ်ခုကတော့တစ်ခါကြရင်တော့ဒါဟိုပါပေါ့တွေးရတော့เนาะဘယ်လောက်မှငါဝင်ငွေပွားမယ်အဲ့မရခင်ချိန်မှကိုဘယ်လိုလောက်ရမလဲဆိုတော့နည်းနည်းတော့ချိန်ဆထားတော့အဲ့မှာ
မတန်ဂီထိုင်တင်ဆက်ပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်တစ်ဆက်သေးပါပဲအာရှနွယ်ပွားရင်ကျေးမှုအတိမတ်ပြုဝဲအကြောင်းတင်ဆက်ထားတဲ့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါရယ်အမေရိကန်ပြည်ထောင်စုလူမှုအတိုင်းဝိုင်းထဲမှာအာရှနဲ့ပစိဖိတ်ကျွန်းဒေသနွယ်ပွားတွေပါဝင်နေတာကိုအတိမတ်ပြုတဲ့ပွဲတွေမှာမြန်မာနွယ်ပွားအမေရိကန်တွေဘယ်လိုမျိုးပါဝင်ကြပါသလဲဆိုတာကိုဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာမတ်စုမြတ်မွန်ကတင်ပြထားတာရှုစားနာဆင်ပါရှင်
American ပြည်တော်စုမှာမေလာဟာဆိုရင် AAPI လို့အတူကောက်ခေါ်ရဲအာရှနဲ့ Pacific ကျွန်းဒေသနွယ်ပွား American တွေရဲ့ရင်ကျေးမှုတမိုင်းနဲ့ဒီအမွေအနှစ်တွေကိုအတိမတ်ပြုဂုဏ်ပြုတဲ့လဖြစ်ပါတယ်။ဒါကြောင့်မို့လို့မေလာတစ်လလုံးမှာ AAPI ပွဲတွေကိုအစိုးရရုံးတွေရင်ကျေးမှုနဲ့ဒီအမှုပညာဆိုင်ရာဌာနတွေကကိုစီစဉ်ကျင်းပကြလို့ရှိပါတယ်။ Virginia ပြည်နယ်အလဲပိုင်းကအာရှနွယ်ပွား American အတိုင်းဝိုင်းကလည်းဒီ API အထိတ်အမှတ်နဲ့ Asian American Celebration ဆိုပြီးတော့မှပွဲလုပ်လာခဲ့တာအခု2024ခုနှစ်ဆိုရင်26ကြိမ်မြောက်ရှိသွားပါပြီ။ဒီပွဲမှာမြန်မာနေပါတွေကလည်းမြန်မာနိုင်ငံကမတူညီတဲ့တိုင်းရင်းသားတွေရဲ့ဒီချင်းချင်းမှုနဲ့အစားအသောက်တွေကိုပွဲထုတ်မိတ်ဆက်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဒီမြန်မာပိုင်းဆိုင်ရာပွဲစီစဉ်သူတယောက်ဖြစ်တဲ့မမ်မီမီကိုမေးမြန်းထားပါတယ်ရှင်။
ဒီနေ့ဟောနော် Asian ပွဲမှာညီမတို့ကဒီမြန်မာကိုစားပြုပြီးတော့မြန်မာkitchen community ရဲ့ဒီကမြန်မာ community ရဲ့ပူးပေါင်းပြီးတော့ဒီနှစ်ကလည်းအမှုပညာနဲ့ပတ်သက်တဲ့ theme ဖြစ်တဲ့အတွက်ကြောင့်မြန်မာအမှုပညာနဲ့ပတ်သက်တဲ့ပကြီးတွေနောက်ပြီးတော့အမတို့ဒီမှာ kitchen community ရှိတဲ့အတွက်ကြောင့်သူတို့ပြကျင်တာပေါ့နော်သူတို့ community နဲ့ပတ်သက်တဲ့ပြကျင်တဲ့သူတို့အမှုပညာဒီတိုင်းသားကချင်တိုင်းသားတွေရဲ့အမှုပညာပတ်သက်တဲ့အရာတွေကိုပြသဆွဲဆောင်မှုရှိအောင်ပြသခဲ့ပါတယ်နောက်တစ်ခုကဒီဗမာပြည်ကဒီပန်ယွန်ပေါ့နော်ယွန်နဲ့ပတ်သက်တဲ့ပကြီးကားတွေကိုပေါ့နော်ပြသခဲ့ရဲ့ရုပ်သေးတွေလည်းပြသခဲ့ပါတယ်မ
နောက်ဒီမှာဒီအစားအသောက်ရောင်းတဲ့အစီအစဉ်တွေလည်းပါတဲ့ခါကြတော့ပေါ့နော်ဘယ်လိုမျိုးဟိုအစားအသောက်တွေဘာအစားအသောက်တွေကိုဒီမြန်မာနိုင်ငံကိုစားပြုပြီးရောင်းခဲ့ရဲဆိုတာလည်းပြောပြပါပါရှင်
။အစားအသောက်တွေကတော့ဒီဗမာလက်ဖက်တုပ်ပေါ့နော်ဒီမှာနဲ့နာမည်ကြီးရဲဆိုတော့ဗမာလက်ဖက်တုပ်ကိုရောင်းတယ်။နောက်တစ်ခုကဒီကချင်တိုင်းသားအစားအစာဖြစ်တဲ့ကချင်ကြက်သားကချင်ချက်ငါးပေါင်နောက်ပြီး chicken puff အဲ့လိုအစားအသောက်တွေကိုရောင်းရောင်းခဲ့ပါတယ်။
အဲ့မှာတခုမေးစင်တာကဒီဥစား Virginia အလဲပိုင်းကဒီအာရှနယ်ပွားဒီအတိုင်းဝိုင်းနေပေါ့နော်လူမှုအတိုင်းဝိုင်းကလုတ်တဲ့အစီအစဉ်ဖြစ်တော့အမတို့ဒီ Virginia အလဲပိုင်းမှာကဒီမြန်မာတွေနဲ့နောက်ကချင်တိုင်းရင်းသားတွေများလို့လားဒီပွဲမှာကချင်တွေပါဝင်နေဆိုတော့တခြားတိုင်းရင်းသားတွေရောရှိလားအဲ့ဒါလည်းနည်းနည်းရှင်းပြပါလားရှင
်ဒီ Richmond မှာကချင်တိုင်းရင်းသား community ကတော်တော်ကြီးပါတယ်နောက်တစ်ခုကဒီဗမာအတိုင်းဝိုင်းဒီဗမာတိုင်းဗမာပေါ့နော်ဗမာတိုင်းရင်းသားတွေရှိရဲနောက်တစ်ခုကကရင်တိုင်းရင်းသားတွေရှိရဲဒါပေမဲ့အများစုကကချင်တိုင်းသားတွေကဒီ Richmond နေကြတဲ့အတွက်ကြောင့်ဒီကချင်တိုင်းသားတွေကပူပေါင်းမျိုးဖြစ်တာပါ။နော
က်ပြီးတော့ဒီမှာဟိုဆင်မြင့်ဖျော်ဖြေပွဲတွေလည်းပါတယ်လေ။ဒီကိုယ့်ရဲ့နိုင်ငံညင်ကျေးမှုတွေကိုပြသတဲ့ဖျော်ဖြေပွဲတွေလည်းပါတဲ့ခါကျတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမားတို့ဘယ်လိုမျိုးဆင်မြင့်ဖို့ဖျော်ဖြေခဲ့တယ်လဲဆိုတာလည်းပြောပြပါရှင်
။ဒီနှစ်ကတော့ညီမတို့ရှမ်းဒါတိုင်း အကနဲ့ဖြောပြပါတယ်အာမခင်အာကမင်းနဲ့အာကပြပြီးတော့ဖြောပြပါတယ်အားလုံးလည်းဒီကလူတွေလည်းတော်တော်နှစ်သက်အာကြပါတယ်ဒီကောမခင်အာကအရန် talented ဖြစ်ပါတယ်တခြားအကတွေလည်းသူကတက်ပါတယ်နောက်တစ်ခုကဗမာအကအာရှန်အာဒါတိုင်းအကမျိုးတော်တော်များများကိုသူကတက်တဲ့အတွက်ငငယ်လေးရတင်လာတဲ့အတွက်ကြောင့်သူကကျွမ်းကျင်ကျင်အာကတက်ပါတယ်
ဆိုတော့ဒီပွဲကိုလူတွေကလည်းအဆုံလာကြတယ်ပေါ့လေနော်ဒီအာရှနယ်ဘွားတွေလည်းမကောက်ဘူးဒီအမေရိကန်တွေလည်းလာကြတဲ့အခါကျတော့ကိုယ့်ရဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့အခုလိုမျိုးပြတာတွေအစားအသောက်တွေမိတ်ဆက်တာတွေနဲ့ပတ်သက်လို့စိတ်ဝင်စားမှုဘယ်လောက်ရှိရလို့ပြောပြနိုင်မလဲရှင
်စိတ်ဝင်စားမှုတော်တော်ရှိကြပါတယ်ဒီအဓိကတော့လာကြည့်တဲ့လူတွေကပေါ့နော်ဒီအစားအသောက်ကိုအာ try လုပ်ဖို့ဟိုပေါ့နော်စိတ်ဝင်စားရတယ်အဓိကလက်ဖက်သုံးပေါ့နော်အဲ့ဒါကိုသူတို့ကဒီ tea leaf salad ကဒီဟိုဗမာပြည်ရဲ့ unique snack ပေါ့နော်အဲ့ဒါဆိုအဲ့ဒါကိုအဓိက try လုပ်ကြရတယ်နောက်တစ်ခုကကချင်အစားအစာတွေလည်း try လုပ်ကြပါတယ်သူတို့
ဟုတ်ဆိုတော့ဒီပွဲတော်ကဒီအခုဒီမေလမှာဒီ AAPI ဂုဏ်ပြုပြီးတော့မှဒီ Virginia အလဲပိုင်းမှာရှိတဲ့အာရှနယ်ဘွား American လူမှုအသိုင်းအဝိုင်းနေတဲ့ပွဲတော်ဖြစ်တယ်ပေါ့လေဆိုတော့အိုးစာမြန်မာအပြင်ဒီအိန္ဒိယချင်းမြန်မာနဲ့အကျွမ်းဝင်တဲ့နိုင်ငံတွေပါတယ်လို့မျိုးပဲနောက်ဒီ Afghanistan တို့ Bhutan တို့လိုမျိုးနိုင်ငံလည်းပါတဲ့အခါကျတော့ဒီပွဲကပေါ့နော်ကိုယ်တိုင်အတွက်လည်းဒီတခြားအာရှဒေသတွေကရင်ချင်းမှုတွေကိုပို့ပြီးတော့မှသိစီလေ့လာနိုင်ဖို့အခွင့်အလမ်းတစ်ခုဖြစ်တယ်လို့ရောပြောလို့ရနိုင်မလားရှင
်ဒီနှစ်ပွဲမှာတိုင်းပြည်ပေါင်း18တိုင်းပြည်ပေါ့နော်အကုန်လုံးပါဝင်ဆင်နွှဲကြပါတယ်အဲအကြောင်းမို့ညီမတို့လည်းတခြားတိုင်းပြည်တွေသွားပြီးတခြား culture group တွေသွားပြီးတော့လေ့လာဖြစ်ပါတယ်အဓိကညီမဟိုလေ့လာဖြစ်တာတော့ဒီ Japanese သူတို့ရဲ့ culture ကိုအဓိကထားပြီးလေ့လာဖြစ်ပါတယ်သူတို့ culture group မှာသူတို့က samurai whistle အပြည့်စုံပြသခဲ့တယ်နောက်တစ်ခုက Japanese kimono နဲ့ပတ်သက်တာတွေနောက်ပြီးတော့ art ဒီ painting အကုန်လုံးကိုတည်တည်ချာချာပြသခဲ့ညီမအတော်လေးကိုလေ့လာခဲ့ပါတယ်နောက်တစ်ခုကလည်း Vietnamese နဲ့ Thailand community ကလည်းတော်တော်ပေါ်ပေရပြသခဲ့ပါတယ
်ဒီပွဲမှာဒီဟိုကလေးတွေအတွက်လည်းစိတ်ဝင်စားစရာအစီအစဉ်တွေလုပ်ထားတာတတိထားမိပါတယ်သူတို့အတွက်ကိုနေရာတည်သက်လုပ်ထားပြီးတော့မှဟိုစပေါ်လေနေရာ baby season ထားတာတွေ့တယ်ဆိုတော့ဒီ American မှာမွေး American မှာကြီးတဲ့ဟိုကလေးတွေအနေနဲ့ပေါ့နော်ကိုမိဘဘိုးဘွားတွေရဲ့ရင်ကျေးမှုတွေအစားအသောက်တွေနောက်အမှုပညာတွေကိုပေါ့နော်ပို့ပြီးတော့မှဒီစိတ်ဝင်စားလာဖို့အတွက်ကဒီလိုမျိုးပွဲမျိုးကဘယ်လောက်ထိဟိုအရေးကြီးတယ်လို့ရောအမအနေနဲ့ပြောချင်လဲရှင်
ကလေး activities တွေညီမဦးဆောင်ပြီးတော့ passport activity တခုကိုလုပ်ခဲ့ပါတယ်။အာညီမတို့က passport လေးတွေကိုဝင်လာရှင်ကလေးတွေကိုပေးပါတယ်။ညီမလုပ်တာ custom stamp လေးပေါ့နော်။ဒီတိုင်းပြည်တစ်ခုရဲ့ name နဲ့ခီးသွွားအစဉ်ပြေပါစီပေါ့နော်။အဲ့လို stamp လေးတွေကိုလုပ်ထားတဲ့တိုင်းပြည်အကုန်လုံးဒီ culture book တွေမှာဟိုသူတို့ပေးဝေခဲ့ပါတယ်။အဲ့ culture book လေးမှာသူတို့ passport လေးကိုယူပါပြီးတော့culture book တိုင်းအဲ့ stamp လေးနဲ့သူတို့ passport လေးကိုအထုပေးပါတယ်။အဲဒါသူတို့ဒီ culture book လေးကိုလေ့လာပြတာပေါ့နော်။ဒီ culture book လေးကိုသွားလေ့လာအများဆုံး stamp ရလို့ရှိရင်လက်ဆောင်ကောင်းကောင်းပေးမယ်ပေါ့နော်။အဲ gift activities ကိုလုပ်ခဲ့ပါတယ်။အဲ့ဒီအတွက်ကြောင့်သူတို့ကပုံပြီးစိတ်ဝင်စားခဲ့လို့ထင်ပါတယ်။ကလေးလေးတွေကလည်းသူတို့အကလေးနဲ့ဖော်ပြပေးပါတယ်။တခြားကလေးလေးတွေကသူတို့ရဲ့ဘိုးဘွားဒီယဉ်ကျေးမှုကို promote ပေါ့နော်။အားပေးရဲ့အနေနဲ့သူတို့ကဝင်ပြီးပါဝင်ဆင်နွှဲရဲ့အတွက်ကြောင့်အဲ့ဒီတခြားကလေးတွေတွေ့တဲ့အခါမှာအဲပေါ့နော်သူတို့အတွက်ပို့ပြီးတော့ဂုံယူပြီးတော့ပို့ပြီးတော့ပါဝင်ခြင်းနဲ့စိတ်ဖြစ်မယ်လို့ထင်ပါတယ
် Virginia ပြည်နယ်ရဲ့မြို့တော် Richmond မှာဒီ Virginia အလယ်ပိုင်းအာရှနယ်ဘွား American လူမှုအသိုင်းအဝိုင်းကစီစဉ်ခြင်းပါတဲ့ Asian American Celebration ပွဲမှာမြန်မာနိုင်ငံကိုစားပြုပြီးတော့ဒီပါဝင်ပွဲစီစဉ်ခဲ့သူမတ်မီမီဖြစ်ပါတယ်ရှင်နောက်နှစ်ပွဲတွေကြရင်မြန်မာနယ်ပွားမျိုးဆက်သစ်တွေပို့ပြီးတော့ပါဝင်လာကြဖို့အတွက်ကိုလည်းသူကဖိတ်ခေါ်ပါရရှင်။ကျမဆုမြတ်မောင်ပါ
။မဆုမြတ်မောင်ရဲ့လူမှုရှုခင်းအစီအစဉ်မှာရှင်ဆက်ပြီးတော့မယေသနာကျော်တင်ဆက်တဲ့10မိနစ်သတင်းတိုးလေးတွေရှုစားနာဆင်ကြအောင်ပါ။
စွန့်စားအားကစားဝါသနာပါသူတွေအကြိုက်တွေ့မဲ့နေရာကတော့အမြင့်985ရီမှာရှိတဲ့ကြိုတရာဖြစ်ပါတယ်။အီတလီနိုင်ငံအလယ်ပိုင်းစိမ့်နဲ့နဲ့အမ်ဘရီယာဒေတာမှာဆောက်လုပ်ထားတာဖြစ်ပြီးတော့မြေပြင်ကိုကောင်းငယ်မြင့်ညက်တကောင်ရဲ့မြင်ကွင်းလိုမျိုးတွေ့နိုင်မှာပါ။တရာကရှေးရံဘက်ရွာနဲ့ရွာကိုဆက်သွယ်ပေးထားပြီးတော့ဥရောပသမဂ္ဂရဲ့ထောက်ပံ့မှုနဲ့တိစောက်ထားပြီးတော့ အဖိုးကယူရိုငွေတတန်းခွဲကုန်ကြပါ၏တိဘက်ရိုးရာတရားပုံစံဖြစ်ပြီးတော့အောင်းငုတ်ကျင်းတော့ကောင်းငင်ကနေစီးကြည့်နေသလိုဖြစ်နေပါ၏တိမ့်လာရဲ့နှစ်နေရာဆန်တိုတောင်ဆောင်ရွာလေးနဲ့အလဲခိလက်ရာဆယ်လန်နိုရွာလေးကိုချိတ်ဆက်ထားတဲ့တရားဖြစ်ပါ၏ကျိုးတရားအရှိမိုင်ဝက်လောက်ရှိပြီးတော့အဲ့တရားပေါ်မှာဖြတ်ဖို့ဆိုရင်တော့နာယိုဝက်လောက်ကနေပြီးတော့45မိနစ်လောက်ကြာအောင်ရှောင်ရပါ၏တရားကကောင်းငင်ထဲမှာလို့ဖြစ်နေလို့ကြောက်စရာကောင်းရတဲ့ထင်ရာချင်းနေနှုံးတွေကြားထဲမှာနေရာကလည်းလွတ်နေသေးတာပါဒါမဲ့မကြောက်ပါနဲ့เนาะတရားပေါ်ကနေပြီးတော့ခြေချောပြုတ်မကြအောင်လို့ကပတ်ကျိုးနဲ့ဆွဲပြီးတော့တရားမှာချိတ်ပေးထားတာဖြစ်ပါတယ်ဂျာမနီနိုင်ငံ Alps တောင်တန်းဒေသရဲ့တဘာဝရှုခင်းအလှတို့ကြောင့်နာမည်ကျော်တဲ့နိုင်ငံတောင်ပိုင်း Bavaria ပြည်နယ်မှာအခုနောက်ထပ်တဘာဝအလှတစ်ခုတိုးလာပါတယ်ခရမ်းရံရောင်ရေကန်မှာဗာဗာရီယာဒေတာကြောက်တွင်းကရေကန်ထူးထူးခြားခြားခရမ်းရံကိုပြောင်းသွားတာဖြစ်ပါတယ်လူတွေဆေးရောင်ချေတာမဟုတ်ဘဲနဲ့တဘာဝအတိုင်းဖြစ်ပြီးတော့ဒီကန်တွေကရေတွေအများရန်တော့ဒီလိုအရာဖြစ်နေမှာမဟုတ်ပါဘူးရေကန်တွေကဆယ်ဖာဘက်တီးရီးယားတွေရေမျက်နှာပြင်ပေါ်တက်လာလို့ဒီလိုအရာပြောင်းသွားတာပါဘက်တီးရီးယားတွေကများသောအားဖြင့်အောက်ဆီဂျင်မရှိတဲ့ရေအောက်ပိုင်းမှာနေတာဖြစ်ပါတယ်တခါတလေတဘာဝအပြောင်းလဲဖြစ်ပြီးတော့ဒီလိုမျိုးဓာတ်သဘောတွေကမောက်ကမဖြစ်ကုန်တတ်ပါတယ်ကရနိုက်ဆိုတဲ့သဘာဝအရောင်ဓာတ်ကြောင်ဖြစ်တယ်လို့ဒေသနာပတ်ဝန်းကျင်အရာရှိတွေကပြောပါတယ်။နောက်ကြရင်တော့ဘက်တီးရီးယားတွေရေအောက်ကိုပြန်မြုပ်သွားပြီးတော့ကံရေကငကိုတိုင်းပြန်ဖြစ်သွားတာပါတယ်။ဒီကံမှာအခုလိုမျိုးခရမ်းရောင်မျိုးအရင်ကလည်းပြောင်းပူးပြီးတော့2020ခုနှစ်ကတခါ2021ခုနှစ်ကတခါဖြစ်ပါတယ်။တဲ့68နှစ်ပြည့်သွားတဲ့မြောက်ဝင်မာကြီးဖာတူဖြစ်ပါလေ။အေပီလမှာအသက်68နှစ်ပြည့်သွားလို့သူဟာကမ္ဘာအသက်ရှည်ဆုံးဂေါ်ဇီလာမြောက်ဝင်ဖြစ်သွားပါလေ။မြောက်ဝင်ဖွားဖွားဖာတူရဲ့မွေးနေ့ပွဲကိုသူနေတဲ့ဂျာမနီနိုင်ငံဘာလင်တရိတ်ဆိုင်ရုံမှာကျင်းပခဲ့ပါလေ။သူ့မွေးနေ့မှာတော့သူ့ရဲ့အကြိုက်တတိချင်းလက်ဆောင်ရခဲ့ပါလေ။တတိတွေကတကြားများလို့တာမန်အချိန်ဆိုရင်သူအတိမစားရပဲနဲ့ဟင်းဒီဟင်းရွက်တွေပဲစားရတာပါ။ဆရာဝန်ကဒီတခါတော့သူပျော်သွားအောင်လို့လိုလိုက်တယ်လို့ဆိုပါလေ။သူကကိုပိုင်ခြံဝင်းနဲ့အေးအေးဆေးနေရတာဖြစ်ပြီးတော့သူ့ရဲ့မျိုးတူမြောင်းဝင်နေစီသွားလဲခြင်းနဲ့အခါမှာတော့လဲလို့ရပါတယ်။တဘာဝကတောတောင်ထဲမှာဆိုရင်တော့မြောင်းဝင်တကောင်ကအသက်30လောက်ပဲနေရတဲ့ပြီးတော့အသက်50ထက်ပိုနေရရင်တော်တော်ကိုထူးဆန်းနေပါပြီ။ဘာလင်တရိတ်ဆိုင်ရုံမှာဖောဖွားဖားတူတဲ့အသက်ကြီးတဲ့ဂျိုးဂျာငှက်ကြီးအင်ကိုအသက်85နှစ်နဲ့ဒီနေ့နှစ်ဆပိုင်းမှာကွယ်လွန်သွားပြီးတဲ့နောက်မှာတော့သူကဒီတရိတ်ဆိုင်ရုံမှာအသက်အကြီးဆုံးတရဝါဖြစ်ပါတယ်။တငါနာနီတငါဆိုတဲ့မြမဆူရိုးလိုမျိုးရဲစခန်းနာနီရဲကားတန်ထွေအောင်လို့မြေတန်ကျူးတဲ့နှစ်ကလေးဖြစ်ပါတယ်ဘရစ်တန်ရဲ့အင်္ဂလန်နဲ့တောင်အလယ်ပိုင်းဒေသဘစ်စတာမြို့လမ်းရဲတပ်ဖွဲ့အခြေဆိုင်စခန်းမှာရဲတွေဒီနှစ်လေးကြောင်ထင်အောင်ထင်မှာဖြစ်ကုန်ကြရတာပါအတန်တို့လှုပ်တဲ့စကားတင်ပြလို့ရတဲ့ကြက်တူရေမျိုးမဟုတ်တဲ့ဒီနှစ်လေးကရဲစခန်းနာကတစ်ပင်ပေါ်ကနေပြီးတော့ရဲကားအော်အော်တန်လို့လိုက်တူပြီးတော့အော်နေလို့ဖြစ်ပါတယ်။ Thames Valley ရဲတပ်ဖွဲ့ကထုတ်လိုက်တဲ့ဗီဒီယိုထဲမှာဒီတစ်ပင်ထက်ကငှက်လေးဗြိတိရှရဲကအော်အော်ဆွဲတဲ့နဲ့တစ်ထပ်တည်းတူအောင်လိုက်တူအော်နေတာတွေ့ရပါတယ်။ငှက်အော်တန်ကတူလွန်းလို့ရဲရာရှိတွေကဆက်ကြောင်ပြီးတော့ရဲကကအော်အော်တန်မြင်နေတယ်လို့တော့ထင်မိကြတာပါ။ရဲဌာန Facebook စာမျက်နှာမှာသူတို့ကဗီဒီယိုတင်ထားပြီးတော့ဒီဗီဒီယိုကအစ်စ်ပါနောက်ထားတာမဟုတ်ပါဘူးလို့ရေးထားပါတယ်။
မေးသနာကျော်ရဲ့10မိနစ်သတင်းလေးတွေပါရှင်။နောက်ဆုံးသတင်းချင်းချုပ်ကိုကိုစော်ဝင်းလိုက်တလဲပြောပြပေးပါအောင်ရှင
်။မြန်မာနိုင်ငံအတွက်ထိုင်းနိုင်ငံကပေးနေတဲ့ဖွံ့ဖြိုးရေးအကူအညီတွေကိုလုံခြုံရေးအခြေအနေအရဆိုင်းငံ့ထားပြီးပြန်လည်သုံးသပ်ပေးဖို့ထိုင်းနိုင်ငံအင်းနီချင်းတိုက်ပြည်များအတွက်ဖွံ့ဖြိုးစီးပွားရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးအေဂျင်စီနေတာအကြီးအကဲကထိုင်းအစိုးရကိုတိုက်တွန်းလိုက်ပါတယ်။အစ္စရေးနဲ့ဟာမတ်အဖွဲ့အစည်းဂါဇာတောင်ပိုင်းမှာရှိတဲ့ရာဖာမြို့အပါအဝင်ဂါဇာကမ်းမြောင်မှာဒီကနေ့တိုက်ပွဲတွေပြင်းထန်နေပါတယ်။စစ်ပွဲပြီးသွားတဲ့အခါပါလက်စတိုင်းဒေသတစ်လျှောက်မှာအခြေအနေတွေဆိုးရွားလာမှဆိုးတဲ့အတွက်အမေရိကန်ကထိုးစစ်ဆင်တိုက်ခတ်ခြင်းမပြုဖို့တားဆီးနေတဲ့ကြားကအစ္စရေးကလှုံ့ဆော်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joel Gill နဲ့ Knollius တင်တော့ဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝီတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOY ကိုနားတော်ရဆင်ပေးခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါသေးရှင်